ဇဒုတ်္ထနေ့ဓမ္မဒေသနာတရားဘတ်မှာ၄ရက်တော့ကုံဆုံးသွားပါပြီ။ဆက်လက်ပြီးတရားအားထုတ်ဖို့ရာနောက်ထပ်၆ရက်သာပဲကျန်ပါတော့တယ်။ဇဒုတ်္ထနေ့ဟာအင်မတန်အရေးကြီးတဲ့နေ့ဖြစ်ပါတယ်။ပြီးခဲ့တဲ့၃ရက်ခွဲကအားထုတ်ပြီးကျင့်လာတာတွေဟာဒီကနေ့အတွက်ကြိုတင်ပြင်ဆင်မှုမျှတာဖြစ်ပါတယ်။ကနေ့ကစပြီးကျင့်သုံးကြရမယ့်ဝိပဿနာကမ္မထာနည်းဟာဖြင့်ကိလေသာအညစ်အကြေးတွေကလုံးဝလွတ်မြောက်ရန်အတွက်အဓိကလမ်းစဉ်ကြီးဖြစ်ပါတယ်ဒီလမ်းစဉ်ဟာအင်မတန်ရှေ့ကျတဲ့လမ်းစဉ်ဖြစ်ပြီးဂေါတမမြတ်စွာဘုရားကနှစ်ပေါင်း 2,500 ကျော်ကပြန်လည်တွေ့ရှိခဲ့ခြင်းဖြစ်ပါတယ်ယောဂီကြီးတော်တော်များဟာဓမ္မဂင်္ဂာအမှန်တရားရဲ့ဂင်္ဂာမြစ်ကြီးထဲမှာပထမဦးဆုံးအကြိမ်နှစ်မြုပ်ချင်းဖြစ်ပြီးလက်မှန်ဘက်ကိုစပြီးခြေလှမ်းလှမ်းကြခြင်းဖြစ်ပါတယ်။လူတွေဟာမွေးစမျက်လုံးနှလုံးဖွင့်တဲ့အချိန်ကစပြီးအမြဲပဲအပြင်လောကကိုသာကြည့်ရှုလေ့လာနေကြပါတယ်။အင်မတန်အရေးကြီးတဲ့အတွင်းအစ္ဆတတန်တန်ကိုတော့မကြည့်မိကြပါဘူး။ဒီတော့အတွင်းလောကဟာလှစ်ဟင်းနေပြီးကိုအဖြစ်မှန်ကိုကိုမသိဖြစ်နေကြပါတယ်အမိုက်မှောင်ကြီးဖုံးလွှမ်းနေပါတယ်အပြင်လောကမှာရှိတဲ့အမြင်မှားတွေအတုအယောင်တွေကိုသာအရေးပေးပြီးတော့စိတ်ကိုပုံမှားတွေတွင်းနေခဲ့ပါတယ်ဒီတော့စိတ်ဟာအမြင်မှားတွေအပြည့်နဲ့ဆွဲကပ်နေတတ်ပြီးအမှန်တရားအဖြစ်မှန်တွေကိုတော့မသိနားမလည်ဖြစ်နေကြပါတယ်ပုဂ္ဂိုလ်တူဟာမျက်စိပိတ်ပြီးတော့အတွင်းလောကဖြစ်တဲ့မိမိရဲ့စိတ်ကိုရှုနေလေ့ကျင့်နေမယ်ဆိုရင်တောင်မှရှုမှတ်နေလေ့ကျင့်နေမမှန်ရင်အမြင်မှန်တရားသစ္စာတရားနဲ့ဝေးနေပါသေးတယ်စိတ်ကူးနေပြီးအာယုံပြုတ်နေပြီမယ်လို့တကယ်အတွေ့အကြုံမဟုတ်တော့သစ္စာတရားကိုလက်တွေ့သိရှိပြီးမခံစားနိုင်ပါဘူးစိတ်ကူးသက်သက်မျှတာပါပဲလူတွေဟာပုံစံတစ်ခုတစ်ခုကိုစိတ်ကူးနဲ့မြင်နေရပါတယ်ဂါထာမန္တရားတို့ကိုရွတ်ဖတ်နေကြပါတယ်သဘာဝမဟုတ်တဲ့လှိုင်းသဘောတွေဖန်တီးနေကြပါတယ်ဒါပေမဲ့မိမိတို့ခန္ဓာနဲ့သက်ဆိုင်တဲ့တကယ်အမှန်သဘာဝအဖြစ်အပျက်တွေသဘာဝလှိုင်းသဘောတွေတုံ့ခံမှုတွေကိုသိဖို့ရာစူးစမ်းကြပါကျင့်ရမယ့်လမ်းစဉ်ကြီးကရှည်လျားလှပြီးမယ်အခုယောဂီတို့ဟာဒီလမ်းမှန်ဘက်ကိုပထမဦးဆုံးခြေလှမ်းစပြီးလှမ်းကြပါပြီဒါအင်မတန်ကောင်းလှပါတယ်မိမိတို့ရဲ့အတွင်းလောကကိုအားလုံးကုန်စင်သိကြဖို့ရာခရီးကအရှိကြီးအချိန်တွေကအများကြီးလိုပါလိမ့်မယ်အစကတော့ကောင်းလှပါပြီအနှောင်းသိကြဖို့သာလိုပါတော့တယ်ဒါပေမဲ့ခရီးကဘယ်လောက်ပဲဝေးဝေးအဝေးဆုံးခရီးဟာလေပထမဦးဆုံးခြေလှမ်းနဲ့စကြရတာပါပဲဒီမှန်ကန်တဲ့လမ်းစဉ်ပေါ်မှာမှန်တဲ့ဘက်ကိုပထမဆုံးခြေလှမ်းလှမ်းကြပြီဆိုရင်တော့ဒီပုဂ္ဂိုလ်ဟာဒုတိယခြေလှမ်းတတိယခြေလှမ်းတွေဆက်ပြီးလှမ်းကြတော့မှာပဲဆိုတာကိုမျှလင့်ချက်ရှိပါတယ်ပြီးတော့ပုဂ္ဂိုလ်ဟာတလှမ်းပြီးတလှမ်းတလှမ်းပြီးတလှမ်းနဲ့နောက်ဆုံးပန်းတိုင်ဖြစ်တဲ့ဘဝလွတ်မြောက်ရာဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြပါလိမ့်မယ်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်အောင်လို့ပို့ဆောင်တဲ့လမ်းမှန်ကိုရှောက်ရမှာဖြစ်တာမို့အင်မတန်အရေးကြီးတဲ့အင်မတန်အဖို့တန်တဲ့ခြေလမ်းဖြစ်ပါတယ်ဒီသစ္စာတရားဟာယောဂီတို့ကိုယ်တိုင်မိမိတို့ရဲ့အတွင်းအစ္စတမှာရှိတဲ့အမှန်တရားကိုကိုယ်တွေ့လက်တွေ့ခံစားကြရမှာဖြစ်ပါတယ်သဒ္ဒနာအနေနဲ့သိရတာမျိုးတွေးတောကြံစီရတဲ့အုံနှောက်အသိဉာဏ်နဲ့စင်ကြင်တုံပညာလည်းမဟုတ်ပါဘူးကိုးကွယ်စည်းကပ်တဲ့အနေနဲ့ယူရတာမျိုးလည်းမဟုတ်ပါဘူးအဲ့ဓာတွေဟာတကယ့်အမှန်တစ္ဆာတရားတော့မဟုတ်ကြပါဘူးမြတ်စွာဘုရားရဲ့တွေးကြုံမှုကတော့စိတ်ကူးတွေအုံနှောက်ဉာဏ်ကစားတာတွေကိုးကွယ်စည်းကပ်တာတွေဟာစိတ်ရဲ့အပြင်ပိုင်းကိုသာတန်ရှင်းစေပြီးတကယ်တမ်းအကျိုးမဖြစ်ထွန်းစေဘူးဆိုတာဖြစ်ပါတယ်စိတ်ရဲ့အတွင်းဆုံးအနှက်ဆိုင်ဆုံးအပိုင်းကတော့ဘဝဘဝကတည်ဆောင်းလာခဲ့ကြတဲ့ကိလေသာအညစ်အကြေးတွေကိုတိုးလုံထားမြဲဖြစ်ပါတယ် တိမ်မြုပ်နေတဲ့အနုစရာကိလေသာတွေဟာမိကြောင်များငြိမ်ရာမှပောက်ကွဲလာသလိုအချိန်မရွေးပောက်ကွဲနိုင်ကြပြီးယောဂီတို့ကိုဖိစီးပါလိမ့်မယ်လွှမ်းမိုးပါလိမ့်မယ်စိတ်အပြင်ပိုင်းအပေါ်ယံအပိုင်းမှာတော့ကိလေသာတွေမတွေ့ကြရတော့အညစ်အကြေးတွေကိလေသာတွေအကုန်အစင်ကုန်စင်ပြီလို့အောက်မေ့နေကြပါတယ်ဒါပေမဲ့ကိလေသာအမြင့်တွေကမပြတ်သေးပါဘူးရှိနေပါသေးတယ်ကံကောင်းထောက်မှလို့မြတ်စွာဘုရားကိုရောတိုင်အတွက်ရောဒုက္ခနယ်တွေကလူတွေအတွက်ရောမြတ်စွာဘုရားကစိတ်ရဲ့အတွင်းအနှစ်ဆုံးအပိုင်းကိုရောက်တဲ့ကမ္မထာနီးကိုတွေးရှိခဲ့ပါတယ်ဒသနာဆိုင်ရာစိတ်ပညာအတတ်တွေယုံကြည်မှုကိုယ်ဝယ်မှုစိတ်ကပ်မှုတွေအလုံးကိုဘေးဖယ်ထားပြီးအမှန်တရားသစ္စာတရားကိုသာရှာဖွေစူးစမ်းခဲ့ပါတယ်အုံနောက်ကိုအသုံးပြုပြီးမှန်လာတဲ့အသိဉာဏ်တွေဝါဒတွေကဘယ်လောက်ပဲကောင်းကောင်းမှန်မှန်သူတို့ဟာအပေါ်ယံစိတ်ချမ်းသာမှုကလေးလောက်သာပေးစွမ်းနိုင်ပြီးအတွင်းဆုံးအပိုင်းကိုတော့မပေးစွမ်းနိုင်ပါဘူးလိုအပ်တဲ့အဖြေကိုမပေးစွမ်းနိုင်ကြပါဘူးဒီလိုနဲ့မြတ်စွာဘုရားကတတိပဋ္ဌာန်ဤကိုတွေးရှိလာပါတယ်ခန္ဓာရုပ်ပိုင်းရဲ့အမှန်အဖြစ်အပျက်တွေကိုသစ္စာတရားတွေကိုသိရှိဖို့ရမှာယုံကြည်ချက်တွေစိတ်ကူးတွေမပါဘဲနဲ့သိပ္ပံပညာရှင်တဦးလိုပဲအမှန်တရားကိုရှာဖွေခဲ့ပါတယ်ဒီခန္ဓာကိုဒီရုပ်ဟာဘာလဲဆိုတာကိုခြေဆုံးခေါင်းဆုံးကိုယ်တွေ့အသိနဲ့ရှာဖွေခဲ့ပါတယ်မျက်စိပိတ်ပြီးခေါင်းကိုစိတ်ကူးကြည့်လိုက်လို့ရှိရင်ဒါဟာခေါင်းပဲလို့သိဖို့ရဟာကိုယ်တိုင်ခေါင်းကိုထိတွေ့နိုင်မှသာသိမှာပါ။ဒါကြောင့်ခေါင်းမှာဖြစ်ပေါ်နေတဲ့ဝေဒနာကိုခံစားဖို့ရာသိဖို့ရာလိုပါတယ်။ကိုယ်ခန္ဓာတစ်ခုလုံးပေါ်မှာလည်းကိုယ်ပေါ်မှာဖြစ်ပျက်နေတဲ့ဝေဒနာတွေကိုခံစားနိုင်မှခန္ဓာကိုစူးစမ်းနိုင်မှာပေါ့။ဝေဒနာကိုတကယ်လက်တွေ့ခံစားနိုင်မှဒါဟာငါကောင်ဒါဟာငါကိုရဲ့လို့ထိတွေ့သိရှိနိုင်မှာပေါ့။ဒီအခါကြတော့မှအုံနှောက်ညာအသိနဲ့သာမဟုတ်တော့ပဲစိတ်ကူးရင်သာစိတ်ကစားတာတွေမဟုတ်တော့ပဲတကယ်ဖြစ်ပြနေတာကိုစိတ်ရဲ့အနှက်ရှိုင်းဆုံးအပိုင်းနဲ့ထိတွေ့ပြီးသိရတာဖြစ်ပါတယ်စိတ်ရဲ့အနှက်ရှိုင်းဆုံးအပိုင်းဟာအမြဲပဲခန္ဓာကိုယ်ပေါ်မှာခံစားနေရတဲ့ဝေဒနာတွေနဲ့ဆက်သွဲနေတဲ့အတွက်ယောဂီဟာခန္ဓာကိုယ်ပေါ်မှာဝေဒနာကိုတွေ့ထိခံစားရပါတယ်နောက်နံခန္ဓာအစိတ်အပိုင်းရဲ့တကယ်အဖြစ်အပျက်တွေကိုရှာဖွေစူးစမ်းနိုင်ပါတယ်။တခါမျက်စိပိတ်ပြီးစိတ်ဆိုတာဘာလဲလို့အာရုံပြုတဲ့အခါစိတ်ရဲ့အကြောင်းကြားဘူးတာတွေဖတ်ဖူးတာတွေပေါ်လာပါလိမ့်မယ်။ဒီဟာစိတ်ကိုတကယ်အမှန်သိရတွေ့ရသေးတာတော့မဟုတ်ပါဘူး။စိတ်ဆိုတာဘာလဲဆိုတာကိုသိဖို့ရမှာစိတ်ပေါ်မှာတခုတခုပေါ်လာမှသိနိုင်မှာဖြစ်ပါတယ်။မဟုတ်ရင်တော့လက်တွေ့မခံစားမသိရှိနိုင်ပါဘူးကိုခန္ဓာအစိတ်အပိုင်းတစ်ခုတစ်ခုအပေါ်မှာဝေဒနာတစ်ခုပေါ်လာမှကိုခန္ဓာအစိတ်အပိုင်းကလက်ခံတွေ့ထိခံစားနိုင်သလိုပါပဲစိတ်မှာလည်းအကျဉ်းစီတစ်ခုခုခံစိတ်ခံစားရမှုတစ်ခုတစ်ခုကောင်းတဲ့စိတ်စေတနာပဲဖြစ်ဖြစ်မကောင်းတဲ့အကုသိုလ်စိတ်ပဲဖြစ်ဖြစ်ပေါ်လာမှသိနိုင်မှာဖြစ်ပါတယ်နံတရားကိုစူးစမ်းဖို့ရာအတွက်စိတ်မှာပေါ်လာတာတွေကိုဓမ္မလို့ခေါ်ပါတယ်ဒီပေါ်လာတဲ့ဓမ္မတွေကအရေးကြီးပါတယ်ယုတ်တရားအတွက်ကတော့ဝေဒနာတွေကအရေးကြီးပါတယ်ရှုတဲ့အခါမှာတော့အာတာပီတံပဇာနောတတိမာတွေ့ထိခံစားမှုတွေကိုကွဲကွဲပြားပြားသိတဲ့စင်ကျင်စူးစမ်းနိုင်တဲ့ဉာဏ်အသိနဲ့တတိရှိရှိတတိမြဲမြဲနဲ့ရှုဖို့ရလိုပါတယ်တံပဇိညာဆိုတာကတော့စိတ်နဲ့ရုပ်တို့ရဲ့သဘောသဘာဝကိုအပြည့်အစုံသိခြင်းပါပဲ။ခံစားမှုဝေဒနာအဆင့်ကိုရောက်တော့မှဝေဒနာကိုကိုယ်တွေ့လက်တွေ့ခံစားနိုင်မှာဖြစ်ပါတယ်။ဝေဒနာကိုကိုယ်တွေ့မခံစားနိုင်ရင်တော့တတိပဌာန်အာထုတ်တယ်လို့မဆိုနိုင်ပါဘူး။မြတ်စွာဘုရားဟာနန္တရားကိုဆက်လက်ပြီးစူးစမ်းရှာတွေ့တဲ့အခါကျတော့ယုတ်နဲ့နာဟာတွဲပြီးရှိနေတယ်သီးကြခွဲကြလို့မရဘူးဆိုတာဟာရှင်းလင်းလာပါတယ်စိတ်ထဲမှာဘာပဲဖြစ်ဖြစ်အကျံအစီတစ်ခုဖြစ်ဖြစ်စိတ်ခံစားမှုတစ်ခုဖြစ်ဖြစ်မေတ္တာစိတ်ကရုဏာစိတ်ကုသိုလ်စိတ်ပဲဖြစ်ဖြစ် မကောင်းတဲ့အကုသိုလ်စိတ်ပဲဖြစ်ဖြစ်တခုခုပေါ်လာရင်တစ်ချိန်တည်းမှာပဲခန္ဓာကိုယ်ရုပ်မှလည်းဝေဒနာတခုပေါ်လာပါတယ်တပ္ပိဓမ္မာဝေဒနာသမောစရဏလို့မိန့်တော်မူပါတယ်မြတ်စွာဘုရားရဲ့ညံတော်အလင်းပါပဲခတ်သိင်းကုံသောသဘောတရားတို့သည်ဝေဒနာနှင့်ပေါင်းစုံကုန်၏လို့အတိပဲရှိပါတယ်စိတ်ထဲမှာဖြစ်ပေါ်လာသမျှတို့ဟာကိုယ်ခန္ဓာပေါ်မှာဝေဒနာအဖြစ်နဲ့ပေါ်လာတဲ့ဆိုတဲ့သဘာဝတရားသစ္စာတရားကိုသိရှိတော်မူပါတယ်။ဒါကြောင့်ယောဂီတို့ဟာဝေဒနာကိုမတွေ့ထိမခံစားနိုင်ဘူးဆိုရင်ယုံနာနှစ်ပါးရဲ့အမှန်တရားကိုမသိရှိနားမလည်နိုင်သေးပါဘူး။မဟုတ်ရင်တော့စိတ်ရဲ့အပေါ်ရန်အပိုင်းကိုသာခံစားနေကြဖြစ်ပြီးအတွင်ပန်းမှာရှိတဲ့အမှန်တရားကိုတော့မယုံနိုင်သေးပါဘူး။ဒါကြောင့်မြတ်စွာဘုရားကကိုယ်ခန္ဓာရဲ့ထိတွေ့မှုခံစားရမှုဝေဒနာကိုအထူးအရေးပေးပြီးဟောကြားခဲ့တာဖြစ်ပါလေ။ဒါဟာတတိပဌံတရားပါပဲ။ယောဂီတို့အခုစပြီးကျင့်သုံးနေကြတာဟာလည်းဒါပါပဲ။ဝေဒနာကိုဒီမြတ်လောက်အရေးပေးထားတာဖြစ်ပါလေ။ယောဂီတို့ဟာစိတ်တမယဉာဏ်နဲ့စိတ်ရဲ့အပေါ်ရန်ပိုင်းကလေးမှတင်မဟုတ်တော့ပဲအတွင်းဆုံးအပိုင်းထိရောက်ပြီးနန္တရားစုတစ်ခုလုံးအတွင်းရောအပြင်ရောကိုတွေ့တွေ့ပြီးကမ္မထမ်းလုပ်ငန်းကိုကျင့်သုံးနေကြတာဖြစ်ပါတယ်။ဒါကြောင့်ယောဂီတို့ဟာမိမိတို့ရဲ့တသက်သားအတွင်းမှာအရေးကြီးဆုံးခြေလှမ်းကိုလှမ်းခဲ့ကြရပါပြီလို့ပြောတာပေါ့။မိမိတို့ရဲ့ယုံနံတရားကိုသိရှိဖို့ရာဖြစ်တဲ့လမ်းမှအတွေ့အမတန်အရေးကြီးတဲ့ခြေလှမ်းပါပဲဒီကမ္မထာနီးဟာယောဂီတွေတော်တော်များများအတွေ့အရင်ကမကျင့်ခဲ့ဘူးတဲ့နီးစစ်ဖြစ်နေတော့စိတ်ထဲမှာမရှင်းလင်းတာတွေမေးကျင်တာတွေရှိခြင်းရှိကြပြီလိမ့်မယ်ဒါတွေကိုအခုရှင်းလင်းပြည့်ရင်ကောင်းပါတယ်မင်းနေကြမိကွန်းတစ်ခုကတော့ဘာကြောင့်ငယ်တိကနေခြေပြားအထိအစီအစဉ်လိုက်ကိုရှုရပါသလဲဒီအစီအစဉ်နဲ့ပဲရှုရမှာလားတခြားအစီအစဉ်နဲ့ရောမရှုနိုင်ဘူးလားမှန်ပါတယ်အစီအစဉ်နဲ့ရှုဖို့ရဟာအရေးကြီးပါတယ်အခုပြောပြထားတဲ့အစီအစဉ်နဲ့တာမဟုတ်ပါဘူးဘယ်အစီအစဉ်နဲ့ပဲရှုရှုယောဂီတို့ကြိုက်သလိုကြိုက်တဲ့အစီအစဉ်မျိုးနဲ့ရှုနိုင်ပါတယ်အရေးကြီးတာကတော့ကိုယ်ခန္ဓာတစ်ခုလုံးဘယ်နေရာမှမကြံရစ်ခဲ့ရအောင်အစီအစဉ်နဲ့ရှုခိုင်းတာပါဒါကြောင့်အစီအစဉ်နဲ့ရှုဖို့ရလိုပါတယ်အစီအစဉ်နဲ့မရှုဘဲဟိုကနေဒီပြောင်းပြီးဟိုကနေဒီခုံပြီးရှုနေရင်တော့ကိုယ်အပိုင်းတွေအများကြီးမရှုဘဲလွတ်ပြီးကြံရစ်ခဲ့တတ်ပါတယ်ဒီလိုမရှုဘဲကြံရစ်ခဲ့တဲ့အပိုင်းတွေဟာကန့်နေတဲ့အပိုင်းတွေဖြစ်နေကြပါလိမ့်မယ်မြတ်စွာဘုရားဟုတ်ကြတော့တဲ့တရားလမ်းစဉ်မှာကအင်မတန်အရေးကြီးတဲ့စခန်းတစ်ခုကတော့ခန္ဓာကိုယ်တစ်ခုလုံးမှာနေရာအပြည့်ဝေဒနာတွေကိုတွေ့ထိခံစားရနိုင်လိမ့်မယ်ဆိုတဲ့အချက်ဖြစ်ပါလေခန္ဓာကိုယ်တစ်ခုလုံးမှာသဗ္ဗကာယပဋိသံဝေဒီတစ်ခုလုံးဝေဒနာတွေကိုသိရှိနိုင်ဖို့ကာယပရိယန္တိကံတံဝေဒနံဝေဒယာမိတိပဇာနာတိကိုယ်ဖြင့်ပိုင်းခြားအပ်သောဝေဒနာတို့ကိုခံစားသိရှိဖို့တသပရိယန္တိကံတံအရေပြားနှင့်ဖုံးအုပ်ထားတဲ့ခန္ဓာကိုယ်တစ်ခုလုံးခေါင်းကစပြီးခြေပြားအထိနောက်ပြီးတော့ဇီဝိတပရိယန္တိကံတံဝေဒနာဝေဒယာမိတိပဇာနာတိအသက်ရှိတဲ့နေရာမှန်သမျှခန္ဓာကိုယ်ရဲ့ဘောင်အတွင်းမှာဖြစ်ပေါ်နေတဲ့ဝေဒနာတွေကိုသတိရှိနေရပါမယ်အသက်မရှိတဲ့နေရာတွေမှာတော့ထိတွေ့မှုအာရုံမရှိနိုင်ဘူးပေါ့ဝေဒနာမခံစားရဘူးပေါ့ဥပမာသပင်တို့လက်သေးတို့ဟာအသက်မရှိတဲ့အပိုင်းတွေဆိုတော့သူတို့ကိုလှိဖြတ်လို့ရှိရင်လေဝေဒနာမခံစားရပါဘူးဒါကြောင့်မို့ကိုယ်ခန္ဓာမှာဘယ်အပိုင်းကလေးကိုမှချမ်းလှမထားဖို့ရာအင်မတန်အရေးကြီးပါတယ်ဘာဝေဒနာမှမပေါ်ရင်လေကိစ္စမရှိပါဘူးဒီဝေဒနာမခံစားရတဲ့နေရာမှာလဲတမိနစ်လောက်နေပါစိတ်ကိုအေးအေးငြိမ်ငြိမ်ထားပြီးဒီနေရာမှာအာယုံစူးစိုက်ပြီးတော့ဥပက္ခာနဲ့ရှုနေပါဒ ဒီနေရာမှာဥပ္ပခါဆိုတဲ့စကားလုံးကိုနည်းနည်းရှင်းပြခြင်းပါတယ်မြန်မာပြည်မှာတုံးနှုံနေတဲ့နေ့စဉ်တုံးတဲ့စကားအရာဆိုရင်တော့ဥပ္ပခါလိလူရှုခြင်းဆိုတာဟာသူ့အမှန်အတိတ်ပဲနဲ့ကွာခြားနေပါတယ်အများတုံးနှုံနေတဲ့လိလူရှုတယ်ဆိုတာဟာဂယုမစိုက်တာမျက်နှာလွှဲနေတာပေါ့ပေါ့လျော့လျော့နဲ့ပြစ်ထားတာအေးမပေးတာဖြစ်ပါတယ်ဖြစ်ချင်ရာဖြစ်ကောင်းကောင်းဆိုးဆိုးငါနဲ့ဘာမှမဆိုင်ဘူးဆိုတဲ့သဘောမျိုးဖြစ်ပါလေအခုဒီမှာတုံးထတဲ့ဥပ္ပခါဆိုတာကတော့ဒီလိုမဟုတ်ပါဘူးဒီအတိတ်ပဲမျိုးမရှိပါဘူးဥပ္ပခါရဲ့အတိတ်ပဲကတော့စိတ်ဟာတုံ့လှုပ်ခြောက်ခြားခြင်းမရှိအညီအမျှရှုနေတာတည်ငြိမ်နေတာဖြစ်ပါလေနေ့စဉ်နေရေးထိုင်ရေးကိစ္စတွေမှာကိုမကြိုက်မနှစ်သက်တာမဖြစ်စေခြင်းတာအလိုမရှိတာတခုတခုဖြစ်ရတာလိုတာမရတာအဆရှိတဲ့ကိစ္စတခုတခုကြုံတွေ့ရတဲ့အခါမှာလောဘဒေါသမောဟတို့နဲ့တုံ့ပြန်လေရှိပါတယ်လောကမှာအလုံးအစင်ပြေးနေပြီးကိုယ်စိတ်ကြိုက်ဖြစ်နေတယ်တာယာမှုတွေပဲခံစားနေရတယ်ဆိုရင်လေတဏှာလောဘတို့မောဟတို့နဲ့တုံ့ပြန်ကြပါတယ်ဥပ္ပခါစိတ်နဲ့ဆိုရင်တော့ဒီလိုမဖြစ်ပါဘူးလောဘဒေါသမောဟတို့နဲ့မတုံ့ပြန်ပါဘူး။သတင်းကောင်းကြားရလို့အလွန်အကျွံဝန်းစားမသွားပါဘူး။မကောင်းသတင်းကြားရလို့လည်းသိစိတ်ပြက်မသွားပါဘူး။ကောင်းကောင်းဆိုးဆိုးကြုံတွေ့ရသမျှတွေကိုစိတ်တည်တည်တတ်နတ်မျက်မျက်တာတာနဲ့လက်ခံပါတယ်။လောဘဒေါသမောဟတို့မှကင်းတဲ့အညီအမျှရှိတဲ့စိတ်ဖြစ်ပါတယ်။တရားကျင့်ရမှကြတော့ယောဂီဟာအခံရခက်တဲ့ကြမ်းတမ်းတဲ့ဒုက္ခဝေဒနာတွေကိုခံစားနေရရင်စိတ်ထဲမှာဒါကိုမကြိုက်ဘူးမလိုချင်ဘူးဘယ်တော့မှသူတို့ပျောက်ကွယ်သွားကြမှာလဲဘယ်တော့မှသိမ်မွေ့တဲ့ဒုက္ခဝေဒနာကိုခံစားရမှာလဲလို့မလိုမုန်းထားမှုဒေါသလိုချင်တောင့်တမှုတဏှာလောဘတို့နဲ့တို့ပြန်မှုမလိုဖို့ပါပဲယောဂီကတာယာပေါ်ရှိတဲ့သိမ်မွေ့ဝေဒနာဒုက္ခဝေဒနာတွေကိုခံစားနေရရင်လေ"အိုးကောင်းလိုက်တာကြိုက်တယ်ကြိုက်တယ်ဒါမျိုးနောက်ထပ်လိုချင်ပါသေးတယ်"လို့ကျဉ်နှံ့နှစ်သိမ့်နေပြီးတဏှာလောဘမောဟတို့နဲ့တုံ့ပြန်မှုမလုပ်ရပါဘူးတရားကျင့်နေစဉ်ဘယ်လိုဝေဒနာမျိုးကိုခံစားရခံစားရဒုက္ခဝေဒနာဒုက္ခဝေဒနာဒုက္ခမဟုတ်ဒုက္ခမဟုတ်တဲ့ဝေဒနာတွေကိုတာယာတတ်မဲ့ခြင်းလည်းမရှိစေရပါဘူးမလိုမုန်းထားခြင်းလည်းမရှိစေရပါဘူးလိလူရှုထားပြီးစိတ်ဟာခံစားရတဲ့ဝေဒနာအမျိုးအစားဒါဟာဖြင့်ဒုက္ခဝေဒနာပဲဒါဟာဖြင့်ဒုက္ခဝေဒနာပဲလို့သိယုံမျှသာသိနေပြီးတုံ့ပြန်မှုလုံးဝမလုပ်ဘဲစိတ်ကိုတည်တည်ကြည်ကြည်ထားပြီးအညီအမျှရှုမှတ်နေတာဟာဥပ္ပခာနဲ့ရှုခြင်းပါပဲ။ကြိုက်တယ်မကြိုက်ဘူး၊လိုချင်တယ်မလိုချင်ဘူးဆိုတဲ့စိတ်တွေလုံးဝမရှိစေရပါဘူး။အော်ဒါဟာဒုက္ခဝေဒနာပဲ။ဒါဟာဒုက္ခဝေဒနာပဲ။ဒါဟာဘာဝေဒနာမှခံစားမှုမရှိတဲ့အဒုက္ခမဒုက္ခဝေဒနာပဲလို့သိနေပြီးခံစားရသမျှဝေဒနာကိုသူတို့ဒီလည်းမမြဲကြပါဘူးအနစ်ဆတွေပါပဲလို့သိနေပြီးလက်ခံပါရှုယုံမျှတာရှုနေပါဒီလိုဆိုရင်တော့ယောဂီဟာတရားကိုဥပ္ပခာနဲ့ရှုနေတာပါပဲဒီလိုရှုတတ်အောင်ကျင့်ပါဥပ္ပခာဟာအင်မတန်အရေးကြီးပါတယ်ကျင့်စဉ်တစ်ခုလုံးဟာစိတ်ကိုဥပ္ပခာပြုထားနိုင်အောင်ကျင့်ဖို့ရာဖြစ်ပါတယ်ဥပ္ပခာစိတ်မဟုတ်ဘူးဆိုရင်တော့စိတ်ဟာမျှတမှုမရှိဘဲအငြိအညွတ်မရှိနိုင်တော့သိမ်မွေ့တဲ့ဝေဒနာတွေကိုသိရှိခံစားနိုင်စွမ်းမရှိပါဘူးသိမ်မွေ့တဲ့ဝေဒနာတွေကတော့ခန္ဓာကိုယ်တစ်ခုလုံးမှာအပြစ်နေရာမလွတ်ရှိနေကြတာပါပဲဒါပေမဲ့ယောဂီရဲ့စိတ်ကကြမ်းတမ်းလွန်းတော့သူတို့ကိုမတွေ့နိုင်မခံစားနိုင်ကြပါဘူးစိတ်ကပိုးပိုပြီးကြည်ငြိမ်မြတ်တာလေးလေးဥပ္ပခာစိတ်ကြလေးလေးပို့ပို့ပြီးထက်မြက်ထက်မြက်လာလေးလေးသိမ်မွေ့သိမ်မွေ့လာပြီးအင်မတန်သိမ်မွေ့တဲ့ဝေဒနာတွေကိုသိရှိခံစားနိုင်ကြပါလိမ့်မယ်မြတ်စွာဘုရားညွှန်ကြားတာကတော့က ကျန်း တန်းကနေ သိမ်မွေ့ သိမ်မွေ့ လာပြီး သိမ်မွေ့ ဆုံး အဆင့် အထိ ရောက်ဖို့ ရာ ဖြစ်ပါတယ် ရည်ပဲ ချက် ကတော့ ဩလာရိက ကနေပြီး သုခုမာ သုခုမာ အထိ စိတ်ကို ပိုးပိုပြီး ထက်မြက် ဆူးရှာလာတော့ အတွေ့ကို ပိုးပို စိစိ လာပြီး အသိမ်မွေ့ ဆုံး ဝေဒနာ အသိ ကို ခံစားလာ ရပါတယ် စိတ်ရဲ့ အပေါ်ပိုင်း ဟာ ဝေဒနာ တွေ ဖြစ်ပေါ်နေတဲ့ ကိုယ်ခန္ဓာ အစိတ် အပိုင်း နဲ့ ဆက်သွဲ နေပါတယ် စိတ်က ဥပေက္ခာ ပြု နေရင်တော့ အနှက် ရှိုင်း ဆုံး အပိုင်း အထိ ထိုးပေါက် နိုင်ပါတယ် လူချင်း တတ်မဲ့တဲ့ စိတ် ဖြစ်နေပြီး ဝေဒနာ လည်း မပေါ်ဘူး ဘာ ဝေဒနာ မှ လည်း မခံစားရဘူး တကူလုံး ဒီ အစီ အစဉ် နဲ့ ရှု နေတာ ဆယ်ဘတ် တောင် ရှိ နေပြီး ဘာ ဝေဒနာ မှ လည်း မခံစားရဘူး လို့ ဖြစ် နေပြီးတော့ လူချင်း တတ်မဲ့တဲ့ စိတ် လောဘ စိတ် တောင့်တတဲ့ စိတ် တွေ ဖြစ် နေရင် ဥပေက္ခာ ဘယ်လို ဖြစ် နိုင်ပါမလဲ ဒီတော့ ဝေဒနာ ကို မခံစားရဘူး ပေါ့ ဒီလို မဟုတ် ရင် လည်း မလို မုန်းထားမှု မနှစ်သက်မှု တွေ ဖြစ် နေတဲ့ ဆိုပါတော့ ကိုယ်ခန္ဓာ ဒီ နေရာ က ဝေဒနာ တွေ ကိမ့်မဲ့ နေတယ် မခံစားရဘူး ကန်းနေတယ် ဆိုပါတော့ နောက်တစ်ပတ် ရှုတော့လေ ဒီ နေရာ ဟာ ကန်းနေတုံးပဲ နှစ်ရက် ရှိ နေပြီ ဘာ ဝေဒနာ မှ လည်း မခံစားရဘူး ဒီလို ဖြစ် နေတုံးပဲ ဆိုပြီး မနှစ်သက်မှု တွေ ဖြစ် နေတယ် ဆိုရင်တော့ စိတ် အေးမြမှု မြတ်တာမှု မရှိ နိုင်တော့ပါဘူး မြတ်တာမှု မရှိ တဲ့ စိတ် ဟာ ဘယ်တော့မှ သိမ်မွေ့ ဝေဒနာ ကို မခံစား နိုင်ပါဘူး ဒါကြောင့် ဥပ္ပက္ခာ စိတ် ရှိဖို့ ရာ ဟာ အင်မတန် လိုအပ်ပါတယ် ဘာ ဝေဒနာ ကို မှ မခံစား ရရင် လည်း ဒါကို လက်ခံ ပြီး ကို လုပ် ရမယ် အလုပ် ကို သာ လုပ် သွားပါ ဝေဒနာ မပေါ် တဲ့ နေရာ မှ တမိနစ် လောက် တမိနစ် လောက် ဆူဆူ ပြီး သွား ရင် ဝေဒနာ တစ်ခု မဟုတ် တစ်ခု ပေါ် လာပါ လိမ့်မယ် နောက်တစ်ပတ် ဆက် ပြီး ရှု နောက်တစ်ပတ် ဆက် ပြီး ရှု စိတ်က ပိုးပို ပြီးတော့ ဥပ္ပက္ခာ ဖြစ်ဖြစ် လာလေလေ သိမ်မွေ့ သိမ်မွေ့ လာပြီး ကျန်းတန်းတဲ့ အပိုင်းက နေ ပြီးတော့ အတွင်းကို ထိုးပေါက် လာပြီး ပုံမုံနဲ့ ရှိုင်းတဲ့ အပိုင်း နောက်ဆုံး အနှက် ရှိုင်းဆုံး စိတ် ပိုင်းနဲ့ ထိတွေ့မိတဲ့ အခါ ကျတော့ သိမ်မွေ့ တဲ့ ဝေဒနာ ကို တွေ့ထိ ခံစား ရပါ လိမ့်မယ် ဒီလိုနဲ့ သိမ်မွေ့ တဲ့ ဝေဒနာ မခံစား ရတဲ့ နေရာ တွေ မှာ စိတ်ကို ဥပ္ပက္ခာ ထား ပြီးတော့ ရှု သွားမယ် ဆိုရင် တကူလုံး နေရာ တိုင်း မှာ သိမ်မွေ့ တဲ့ ဝေဒနာ တွေ ကို ခံစား နိုင် တဲ့ အဆင့် ကို ရောက်ရှိ လာပါ လိမ့်မယ် ကျန်းတန်း တဲ့ ဝေဒနာ တွေ နဲ့ သာ ကိုယ်ခန္ဓာ တစ် နေရာ က တစ် နေရာ ကို ပြောင်း ပြီး ခုံး နေမယ် ဆိုရင်တော့ စိတ် ရဲ့ အတွင်း နဲ့ တဲ့ အပိုင်း ကို မ ရောက် နိုင် ပါဘူး နောက်ပြီးတော့ ကန်းနေတဲ့ နေရာ တွေ လည်း များနေပါ လိမ့်မယ် ခန္ဓာ ကိုယ် တစ်ခု လုံး မှာ သိရှိ ခံစား ရတယ် သဗ္ဗ ကာယ ပတိတံဝေဒီ စခန်း ကို မ ရောက် နိုင် တော့ ပါဘူး ကာယ ပရိယန္တိ ကန္တံ ဝေဒနာ ဝေဒယာမိ တိ ပဇာနာတိ တသ ပရိယန္တိ ကန္တံ ဝေဒနာ ဝေဒယာမိ တိ ပဇာနာတိ ဇီဝိတ ပရိယန္တိ ကန္တံ ဝေဒနာ ဝေဒယာမိ တိ ပဇာနာတိ ဒီဟာလေ တတိပဌာမ အင်မတန် အရေးကြီးတဲ့ စခန်း တစ်ခု ပါပဲ ညွှန်ကြားထားတဲ့ အတိုင်း ကျင့်ကြမယ် ဆိုရင်ဖြင့် ဒီ စခန်း ကို ရောက် ပြီးတော့ ကိုယ်ခန္ဓာ အပြည့် ဝေဒနာ တွေ ကို တွေ့ထိ ခံစား ရပြီး ခန္ဓာ ကို ရုပ် ပိုင်းကြီး ဟာ ပွင့်လင်း လာ ကြပါ လိမ့်မယ် ဒါကြောင့် ခန္ဓာ ကို အစီ အစဉ် လိုက် ရှုဖို့ ဟာ လိုအပ် ပါတယ် နောက် မိကွန်း တစ်ခု ကတော့ ကိုယ်ခန္ဓာ ကို အစီ အစဉ် လိုက် ရှု နေ စဉ် အခါ မှာ ရှု ပြီး ခဲ့ တဲ့ အပိုင်း က ပဲ ဖြစ် ဖြစ် မရှု ရ သေး တဲ့ အပိုင်း က ပဲ ဖြစ် ဖြစ် တနည်းအားရ မှာ ဝေဒနာ တစ်ခု တစ်ခု ပြင်းပြင်း ထန်ထန် ခံစား ရ ရင် အဲ့ဒီ နေရာ အဲ့ဒီ ခန္ဓာ အစိတ် အပိုင်း ကို မြန်မြန် သွားပြီး ပြီး ရှု ရ မှာ လား ဆို တာ ပါပဲ မဟုတ် ပါဘူး ဒီလို ဆိုရင် တနည်းအား က နေ တနည်းအား ခုံး နေ တာ ဖြစ် မှာ ပေါ့ ဒီလို မလုပ် ရ ပါဘူး အစီ အစဉ် လိုက် ရှု ရ မှာ ပဲ ဖြစ် ပါတယ် ခုနက ပြင်းပြင်း ဝေဒနာ အပိုင်း ကို ရောက် လာ တော့ မှ သူ့ ကို ရှု ပေါ့ ဒီ အချိန် ကြ တော့ လေ ဒီ ဝေဒနာ ဟာ မရှိ တော့ ပဲ ပျောက် ချင် လဲ ပျောက် သွား ပါ လိမ့်မယ် ကိစ္စ မရှိ ပါဘူး အမြဲ ပဲ အစီ အစဉ် လိုက် သာ ရှု ပါ နောက် မိကွန် တစ်ခု ကတော့ ခေါင်း က နေ ခြေ အထိ ရှု ရ မှာ အချိန် ဘယ် လောက် ကြာ ကြာ ရှု ရ ပါမလဲ ဆို တာ ပါပဲ အချိန် ကန့်တတ် ချက် မရှိ ပါဘူး ယောဂီ တဦး နဲ့ တဦး မတူ ကြ ပါဘူး ယောဂီတူးထဲမှာလည်းတစ်ချိန်နဲ့တစ်ချိန်မတူပါဘူးတခါတလေကြတော့စိတ်ကထိုင်းမှိုင်းတွေးဝေအားကြီးတော့သိမ်မွေးတဲ့ဝေဒနာကိုမခံစားနိုင်ပါဘူးဝေဒနာမတွေ့တဲ့နေရာတွေမှာတမိနစ်လောက်ရှုပြီးနေပါပြီးတော့ရှေ့ကိုတိုးပြီးရှုပါရှင်နားမှာလဲဝေဒနာမတွေ့ဘူးဆိုရင်လဲကိစ္စမရှိပါဘူးဒီနေရာမှာပဲဆက်ပြီးတော့ရှုနေပါဒီလိုရှုသွားမယ်ဆိုရင်အစင်အလိုက်ခေါင်းကနေချီပြားအထိတပတ်ရဖို့ဟာတနာရီလောက်ကြာပါလိမ့်မယ်စိတ်ကအင်မတန်ထက်မြက်နေတယ်သိမ်မွေ့နေတယ်ထိတွေ့မှုကိုသိနေတယ်ဆိုရင်တော့တပတ်ရှုရမှာ7မိနစ်လောက်ပဲကြာပါလိမ့်မယ်ဒီလိုစပြီးကြင်ကစားအချိန်မှဆိုရင်တော့10မိနစ်ထက်ပိုပြီးမမြန်သင့်ပါဘူး။သိပ်မြန်အားကြီးရင်ကိုခန္ဓာအစိတ်ပိုင်းတွေမရှုမိဘဲကြာရင်ခက်နိုင်ပါတယ်။10မိနစ်ထက်ပိုပြီးကြာရင်လဲကြာပါစေ။နောက်ဒီ10ရက်အတွင်းမှာပဲမြန်တဲ့မြန်လာပါလိမ့်မယ်။ကိုခန္ဓာတစ်ခုလုံးမှပွင့်လာပြီးတစ်ခုလုံးမှရေစီးသလိုဖြစ်လာပြီးအရှင်ဟာသူ့အလိုလိုပြောင်းလဲလာပါလိမ့်မယ်။မြန်လာပါလိမ့်မယ်။နောက်မိကွန်းတစ်ခုကတော့ဘယ်လောက်အကျေရှိတဲ့ရှုွက်နေရကိုရှုရမှလဲဆိုတာပါပဲ။ရှုရမယ်နေရကသိငယ်လွန်အားကြီးနေရင်ကိုခန္ဓာကိုတပတ်ပတ်ဖို့ရာသိကြနေပြီးတော့ယောဂီရဲ့စိတ်ထဲမှာငြင်းငွေလာပြီးအလုတ်ဆက်ပြီးမလုတ်ချင်ဖြစ်လာပါလိမ့်မယ်။ဒါကြောင့်နှစ်လက်မှသုံးလက်မှအပိုင်းကလေးတွေကိုရှုပါဒီလိုဆက်ဆက်ပြီးရှုလာတဲ့အခါကျတော့တကိုယ်လုံးပွင့်လာပြီးတကိုယ်လုံးမှာရှိတဲ့မြူမုံကလေးတွေကစပြီးဖြစ်ပျက်နေတဲ့ဝေဒနာတွေကိုတွေးထိခံစားလာရပါလိမ့်မယ်ယောဂီတချို့ဟာစိတ်ကအင်မတန်ထိုင်းမှိုင်းနေမယ်ဆိုရင်တော့အစိတ်အပိုင်းခက်ကြီးကြီးတွေကိုရှုပါဥပမာခေါင်း၊မျက်နှာ၊လက်မောင်းတို့ကိုပိုင်းပြီးတော့အပိုင်းကြီးတွေကိုအစီအစဉ်လိုက်အစီအစဉ်လိုက်ထပ်ခါထပ်ခါရှုရှုသွားပြီးနောက်ရှုတဲ့အပိုင်းကိုငဲငယ်လာမယ်ဆိုရင်ကိုယ်ခန္ဓာအစိတ်အပိုင်းတနည်းအားဖြင့်မှာမုတ်ချဝေဒနာတစ်ခုခုကိုတွေးရပါလိမ့်မယ်။နောက်မေးခွန်းတစ်ခုကတော့ဝေဒနာတွေကိုကိုယ်ခန္ဓာရဲ့အပေါ်ပိုင်းအပြင်မှာသာရှုရမှာလား။ခန္ဓာကိုယ်ရဲ့အတွင်းပိုင်းမှာရောရှုရမှာလားဆိုတာဖြစ်ပါတယ်။နောက်ပိုင်းကြလာတော့ကိုယ်ခန္ဓာတစ်ခုလုံးအပြင်ရောအတွင်းရောဘယ်နေရာမှမကြံဖြစ်ပျက်နေကြတာကိုယောဂီတို့သိရှိခံစားလာရမှာဖြစ်ပါတယ်။အခုအချိန်မှာတော့ကိုယ်ရဲ့အပြင်ပိုင်းအပေါ်နဲ့ပဲအပေါ်ရံမှာပဲရှုနေပါဦး။နောက်ကြလာတော့စိတ်ရဲ့အပေါ်ရံပိုင်းကနေအတွင်းနဲ့ရှိုင်းတဲ့အပိုင်းကိုရောက်ရောက်လာတော့ဝေဒနာတွေကိုလည်းကိုယ်အပေါ်ယံပိုင်းကနေပြီးတော့ကိုယ့်ရဲ့အတွင်းပိုင်းတဲ့အထိရောက်အောင်တွေ့ထိခံစားလာရပါလိမ့်မယ်။ယောဂီတချို့ကတော့ဝိပဿနာစတယ်ဆိုတာနဲ့ပဲသူ့အလိုလိုဝေဒနာတွေကိုကိုယ့်ရဲ့အတွင်းပိုင်းတွေမှာရောတွေ့ထိခံစားလာရတတ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဝေဒနာတွေကိုခန္ဓာကိုယ့်ရဲ့အပေါ်ယံမှာပဲအခုတော့ခံစားနေရရင်တော်ပါပြီ။ဒီကမ္မထာနည်းကိုကျင့်သုံးရမှာအချက်တစ်ခုကိုတော့နားလည်ထားဖို့ရလိုပါတယ်။ဝေဒနာကိုယောဂီတို့ကရွေးလို့ရတာမဟုတ်ပါဘူး။ဘယ်လိုဝေဒနာပဲဖြစ်ဖြစ်သူ့သဘာဝအလျောက်ဖြစ်ပေါ်လာတာတရားကဆောင်းလာတာဖြစ်တော့ယောဂီတို့ကပေါ်လာသမျှဝေဒနာကိုသူတို့ဖြစ်ပေါ်လာတဲ့အတိုင်းအဟုတ်မှန်တိုင်းကိုရှုနေဖို့ရတာဖြစ်ပါတယ်။ကိုယ့်အပေါ်မှာတဏှာကနေတဏှာတဏှာကနေတဏှာတခဏကနေတခဏဘယ်လိုဝေဒနာမျိုးပဲဖြစ်ဖြစ်အတူတူကြည့်ပါပဲခြားနားချက်မရှိပါဘူးဒီဝေဒနာဟာဖြင့်ယာတိဥဒုအခြေအနေကြောင့်ဖြစ်တာပဲယာတိကပူလွန်းလို့ကိုယ်ထဲမှာပူဓာတွေကိုခံစားနေရတာပဲချွေးထွက်နေကြပဲဒါကိုဘာရှုစရာရှိလို့လဲလို့ဒါဟာသဘာဝအလျောက်သူဖြစ်ချင်တယ်လို့ဖြစ်နေတာပဲလို့ဆိုကြပါလိမ့်မယ်မှန်ပါတယ်ဒါပေမဲ့လည်းယောဂီတို့ဟာသဘာဝအလျောက်ဖြစ်ပျက်နေတာကိုပဲရှုဖို့ရာဖြစ်ပါတယ်ဒါကြောင့်ဖြစ်နေတာကိုလင့်လူမရှုပါနဲ့ငါထိုင်းနေတာကြာလို့ညောင်းတာပဲညာတာပဲဆိုပြီးတော့လေလင့်လူမရှုပါနဲ့ငါယောဂဟောင်းကြောင့်မို့နာတာပဲလို့လည်းမအောင်မိနေပါနဲ့ယောဂီတို့ကသဘာဝအဖြစ်အမှန်ကိုရှုဖို့ရာဖြစ်တော့သူ့အလိုလိုသဘာဝအလျောက်ဘာပဲဖြစ်နေဖြစ်နေဖြစ်နေကြကိုသာရှုရမ်းတာဖြစ်ပါတယ် Widanaga ba a chong chong be pilla pilla. Daha a chomo ho babu. Luriha duruye kukana boma. Belu widana mube kanzaya kanzaya. Di bola de kanzaya de widanago. Topian lumie pipa de. Nitsia, macaune widana musu yin. Say ye jinga, machaipu, monde subi. Don't to moon it, don't be unleashy body. Widanaha, nitsia gaune so yendo, say ye jinga, don't da mu, dwata moon it, don't be unleashy body. Gaunde, jite sudo, lemaluchin bubo, gainta jin da labi, no bido, swear bees when you like body. Majita jado, don't tote, yippe like body. Dido, say ye jinga, swears when like, don't tote like. Sweat when like, don't hold like pinny body. Dilo pinny, say ye a jingle, bumpy poya pibody. Yogi doha, dilo swell like, don't like, say to pinny door. Sega imitant loshani body. Say machamata pinny jaya body. D say ye a jimbozango. A ball binding la maca, say ye a twin, and ne shanzo a bay malay, bumle piyama pibody. Jet them, Jay Pulu, don't be any day with an ari go. Say ye at twin by and the shines on by ma, this is near my pibade. Taja, with an ari ha, belope nitsia gong gong, belope monsia gong gong, yunsia gong gong, do rogo, don't be a mu, my pubo ya, say ye at jingo, pionle pija ya my pibade. Ba jong jong be pite, with an abe pipi, matuba boo. Bello with an abe pipi, bola de kama, ubekane shubu, matompianbo yaga, a yeji da babe. Daha, we bat the nakamatanye, a nitlaya babe. D a nitlayago, maya like uso yendo, the man lanzema, dote mu shibu ya, kayen ba lame. Gurujiga, do ye pico, the di yami bade, loop yo bade. Do go dine le, do ye. But ma uzon, gamatan yizago, lade a kajado, ludain lobe, a cat carry go, dwea bade. Dule, nating kakemudri, say dokari go, kanzaya bido, twep yijin say pila bade. Do de yaba winde, siaji uba kinye, de ya yizaga, imatan si kanji bade. Say ye, de yaba mapi digging, be yogi map young women she babu. Winde yanji gale, a minji. Papa le gatabi, the gabo gigale, tokatabade. Guru gigale, a toe board on bien bibabi. Windyan a bogat on comb bido, twep ye board on, jansi gebade. Dilo babe, the yasakangu sabi sodo, lurainbe, a cat carrying it, yin sanjaya bade. Gangang tomato, selepi, siaji ubakin, sinjare a tie, lina bi chindo. Say ye a twin mabe. Mio Linda de Dao, Bobi, a Joe Jesurigo, Kanzage Yabade. Yogi dole, Nunjada digo, that we maintain Lina Jinja Yendo, Aumianja ma babe. Tuzandadi, Matwe Bude a Dwee Jondi, Laisha name so yendo, Edaha, we patanam ho babu. We patanaga, Yata Buddha, Nyana Tatanabe. Miaswapia, Hoja Gedabe. Dazana sodaga, shuda, tipi lilada, tipman nida. Nyana sodagado, a sinyane. Yata budagado, a hotike, pipia nida a dine, a shigo, a she dine shunida, pipade. Go say gune, go pisage in the low, mahose ya babu. The canaga need the cana. The gate a pit a pit go, a ma a dine, tipman nida ha, we patana babe. The game a pit de hardy go, shall be shiny book. Machide ha go, myolin, danda ni boom, ho babu. A ho de gay, pipia ni the mia go, lekam boya da pipade. Dilo so yendo, lansing ha, money babi. Dago, yogi did the choga, thick machine linja, namaleja, pinny dabade. The bawa niya ma de mago, nale boya lo bade. Nale bido, the bawa de ya a dine jin zong dwa yin pin, doka ne dega, looking jabba lay me. De ya go namaledo, de ya ne san yin daddy go, lowly, jinly si jabba de. Dijo dokari, yokong jada bo. Dihago, tuta maya, sing damaya, nyan ne, jinlu, yadam yo mahoba bu. စိတ်ရဲ့အနက်ဆိုင်ဆုံးအပိုင်းဟာအုံနှောက်အစိညာနဲ့ဆက်သွယ်နိုင်တာမဟုတ်တော့အုံနှောက်အစိညာပြောတာတွေကိုနားမထောင်ဘဲနဲ့သူလုံနေကြအကျင့်တွေကိုမဟုတ်မမှန်တဲ့အလင်းမသိတဲ့မြက်ကန်းအသည့်တွေကိုသာဆက်လက်ပြီးကျင့်နေကြဖြစ်ပါလေ။ဘဝအဆက်ဆက်ကစူပေါင်းတူလောင်ပြီးတဲပိုးလာခဲ့တဲ့အကုသူဒုစရိုက်အညစ်အကြေးတွေအပြည့်ရှိနေတဲ့စိတ်ရဲ့အတွင်းအနှက်ဆိုင်ဆုံးအပိုင်းကိုဘယ်လိုလွတ်ပြီးပြောင်းလဲပေးလို့ဖြစ်နိုင်ပါမလဲဆိုရင်တော့ဖြစ်ပေါ်လာသမျှတွေးကြုံလာသမျှဝေဒနာတွေကိုရှုယုံမျှသာရှုနေဖို့ပါပဲ။ဥပ္ပခာစိတ်နဲ့တတိနဲ့ရှုနေပါတတိနဲ့ဥပ္ပခာနဲ့ဆက်ဆက်ပြီးရှုရှုသွားမယ်ဆိုရင်စိတ်ရဲ့အကျင့်ပုံစံဟာပြောင်းလဲလာပါလိမ့်မယ်တကယ်ဖြစ်ဖြစ်နေကြကိုအမှန်အတိုင်းဖြစ်ပေါ်နေတဲ့အတိုင်းရှုသွားမယ်ဆိုရင်တဘာဝဏိယမကပိုးပို့ပြီးထင်ရှားလာပါလိမ့်မယ်လမ်းစဉ်တစ်ခုလုံးဟာအဟုတ်အမှန်ကိုသိစေတဲ့သစ္စာတရားလမ်းစဉ်ဖြစ်ပါတယ်အမှန်မဟုတ်တဲ့ကိုယ်တွေ့မဟုတ်တဲ့စိတ်ကူးယင်မှုဟာဘယ်နဲ့သစ္စာတရားဖြစ်နိုင်ပါမလဲယောဂီတို့ရဲ့ကိုယ်တွေ့တကယ်ခံစားရတဲ့ဟာကမှယောဂီအတွက်အမှန်တရားဖြစ်မှာပေါ့နိဗ္ဗာန်ကိုမျက်မှောက်ပြုခဲ့ပြီးတဲ့ပုဂ္ဂိုလ်တဦးရဲ့တကယ်ခံစားရတာဟာအဲ့ဒီပုဂ္ဂိုလ်ရဲ့အမှန်သစ္စာတရားပေါ့သူ့ရဲ့ခံစားရတာဟာယောဂီရဲ့အမှန်သစ္စာတရားမဟုတ်ပါဘူးတခဏကနေတခဏယောဂီတို့ကိုယ်တိုင်ခံစားရတဲ့ဟာကမှယောဂီတို့ရဲ့အမှန်သစ္စာတရားဖြစ်ပါတယ်တခဏကတခဏအမှန်သစ္စာကနေပြီးတော့နောက်ဆုံးကြတော့အဆုံးစွန်သောတရားပရမတ္ထမဖောက်မပြန်သောသစ္စာတရားကိုရောက်ပြီးသိရှိခံစားကြရမှာဖြစ်ပါတယ်။ဒါကြောင့်အလှမ်းတိုင်းအလှမ်းတိုင်းအစဉ်တိုင်းအစဉ်တိုင်းမှာကိုတွေ့ကိုတကယ်တွေ့ထိခံစားရတာကိုရှုနေမှသာတဘာဝတရားကစပြီးပေါ်လာပြီးစัจ java လာတစ်ခုလုံးအလုံးစုံသောတရားစုဟာရှင်းရှင်းလင်းလင်းကြီးပေါ်လာမှဖြစ်ပါတယ်။မြတ်စွာဘုရားကမဟာမျိုးမဟာနွယ်ပင်ဖြစ်တော်လေနန်းတော်အဆောင်ထဲမှာမွေးဖွားတာမဟုတ်ပါဘူးဟင်းလင်းပင်စစ်ပင်အောက်မှာမွေးဖွားခဲ့ရပါတယ်ပွင့်လင်းတဲ့သဘာဝမှာဖြစ်ပါတယ်သဗ္ဗေညုတဉာဏ်တို့ကိုရတော်လေစစ်ပင်အောက်မှာပဲဖြစ်ပါတယ်တတ္တဝါဒီအပေါ်မှာအတိုင်းမသိတဲ့မဟာကရုဏာတော်နဲ့သူရထားတဲ့တရားကိုစပြီးတရားဦးဟောပြောညွှန်ကြားတဲ့အခါမှာလေတစ်ပင်အောက်မှာပါပဲအသက်အရွယ်ကြီးရင်တဲ့80အသက်အရွယ်မှာပရိနိဗ္ဗာန်ပြုသွားတော့လေတစ်ပင်အောက်မှာပါပဲဘဝမှာအရေးကြီးဆုံးကိစ္စကြီး၄ခုစလုံးဟာအားလုံးတစ်ပင်အောက်မှာကြီးပဲအင်မတန်ပွင့်လင်းပါတယ်အင်မတန်သဘာဝကျပါတယ်သဘာဝကိုအင်မတန်လည်လာထားသူနားလည်ထားသူလည်းဖြစ်ပါတယ်ဒါပေမဲ့ပြင်ပသဘာဝကိုနားလည်ယုံများနဲ့ဉာဏ်အလင်းပေါက်ပြီးနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တာတော့မဟုတ်ပါဘူးခန္ဓာကိုယ်ရဲ့ဘောင်အတွင်းမှာဖြစ်ပျက်နေတဲ့သဘာဝကိုနားလည်ရမှာဖြစ်ပါလေအပြင်ကဖြစ်ပျက်နေတာကိုတော့တုတမယဉာဏ်စိတ်တမယဉာဏ်တို့နဲ့သိနိုင်ပါလေခန္ဓာကိုယ်ရဲ့ဘောင်အတွင်းကအဖြစ်အပျက်ကိုတော့ဘာဝနာမယအသိနဲ့မှသိရှိနိုင်ပါတယ်အာယုံတွေအစီးစီးခံစားနိုင်ဖို့ရာခန္ဓာကိုယ်ရဲ့အပေါ်မှာရောအတွင်းမှာရောအာယုံကဒွာယအစိတ်ပိုင်းတွေရှိပါတယ်စိတ်ကလည်းကိုယ်တွင်းမှာရှိပါတယ်အသံတစ်ခုဟာအာယုံနဲ့ပဒင်းပေါက်သဘောဖြစ်တဲ့ဒွာယဖြစ်တဲ့နားနဲ့တွေ့ထိမှုမရှိရင်ဒီအသံကိုမကြားနိုင်ပါဘူးစိတ်နဲ့ပဲဖြစ်ဖြစ်ဒွာယတစ်ခုနဲ့ပဲဖြစ်ဖြစ်တွေ့ထိမှသာအာယုံတွေအမျိုးမျိုးကိုခံစားရပါတယ်ဒီအာယုံတွေကိုစိတ်ကူးနဲ့အုံနှောက်အစိညာနဲ့သိနေရတာပဲဆိုရင်စိတ်တမယအစိညာအစင့်မှပဲရှိပါသေးတယ်စိတ်တမယညာနဲ့ပဲဝေပန်းခွဲဝေကြည့်မယ်ရှုနေမယ်ဆိုရင်တော့တကယ်ရင့်ကျက်တဲ့ညာနဲ့နည်းနည်းတဲ့အမှန်တရားကိုမရမသိနိုင်ပါဘူးဒါကြောင့်ကိုခန္ဓာရဲ့ဘောင်အတွင်းကနေပြီးကျန်းတန်းကနေသိမ့်မွေ့အသိမ့်မွေ့ဆုံးအထိခွဲခြားဝေပံပြီးရှုလာနိုင်ရင်တော့ အဆုံးစွန်သောပရမတ်ထတရားကိုလွယ်ကူစွာနဲ့ပဲရောက်ရှိပါလိမ့်မယ်အမှန်တရားတွေတဘာဝနိယာမတရားတွေပေါ်လာပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုရမှာသိကြပါတယ်ယောဂီပထမဦးဆုံးတွေ့ရတဲ့တဘာဝနိယာမတရားကတော့အမြဲပြောင်းလဲနေမှုဖြစ်ပါတယ်ဖြစ်ပေါ်လာလိုက်ချုပ်သွားလိုက်ဖြစ်လိုက်ပေါ်လာလိုက်ချုပ်သွားလိုက်ဒီလိုနဲ့ဖြစ်ချီပြက်ချီဖြစ်ချီပြက်ချီဟာတစ်ချိန်လုံးပဲဖြစ်ပျက်နေပါတယ်ဒီခန္ဓာကိုယ်ရဲ့ရုပ်အစုရောနာအစုရောဟာအာလုံးဖြစ်ပြီးသားနဲ့တပြိုင်နက်ပြက်သွားပျောက်ဝယ်သွားတာဖြစ်ကြပါတယ်ခန္ဓာကိုယ်မှာနောက်ထပြောင်းလဲဖို့မရှိတော့တဲ့အမာခံအဖြစ်နဲ့အမြဲတည်နေတဲ့အရာဆိုလို့လုံးဝမရှိပါဘူးဒီဟာဖြင့်ပြည်ပြသားပဲပြောင်းလဲမှုမရှိတော့ဘူးဆိုတာဘာတစ်ခုမှမရှိပါဘူးဇက်တိုက်ပဲဖြစ်စဲဖြစ်စဲဖြစ်နေတာကိုဘဝလို့ခေါ်ပါတယ်နောက်ထပ်ထင်ရှားပြီးလာမယ့်အမှန်တရားတစ်ခုကတော့ဘာမဆိုဖြစ်လာကြတဲ့ဟာဒီဟာမတော်တဆအမှတ်တမဲ့ဖြစ်လာကြတာမဟုတ်ဘူးဆိုတာဖြစ်ပါတယ်ဖြစ်လာသမျှဟာတွေဟာအကြောင်းတစ်ခုမဟုတ်တခုကြောင့်မဟုတ်ရင်လေအကြောင်းတွေပေါင်းစုံမှုကြောင့်ဖြစ်ပေါ်လာကြတာဖြစ်ပါတယ်အကြောင်းကြောင့်အကျိုးဖြစ်ရပြီးတဖန်ဒီအကျိုးကပြန်ပြီးအကြောင်းဖြစ်ရပါတယ်ဂျီလိုနဲ့ပဲအကြောင်းအကျိုးအကျိုးအကြောင်းအကြောင်းအကျိုးအကျိုးအကြောင်းနဲ့ဆက်ဆက်ပြီးတလှိမ့်နေလှိမ့်နေတာဖြစ်ပါတယ်နောက်သိတာထင်ရှားရမယ်အမှန်တရားတစ်ခုကတော့အကြောင်းရှိသလိုအကျိုးရှိရမယ်အကြောင်းကောင်းသလိုအကျိုးကောင်းရမယ်အကြောင်းဆိုးသလိုအကျိုးဆိုးရမယ်ဆိုတာပါပဲမျိုးစီအတိုင်းအသီးသီးမယ်ဆိုတာဖြစ်ပါတယ်အပြင်လောကကြီးမှာလည်းဒီတရားပါပဲခန္ဓာကိုယ်ပေါင်းအတွင်းမှာလည်းဒီတရားပါပဲအတူတူပါပဲဥပမာဆိုကြပါစို့အပြင်လောကမှာမြေကြီးပေါ်မှာမျိုးစင်၂စိတ်ချလိုက်ပါတယ်။ကြံပင်နဲ့တမာပင်မျိုးစင်၂မျိုးဖြစ်ပါတယ်။ဒီ၂မျိုးစလုံးကိုမြေဩဇာကလည်းအတူတူရေနေလေအစစအရာရာကလည်းအတူတူပဲရကြပြီးအပင်ပေါက်ကလေးတွေပေါက်လာကြပါတယ်။ကြံပင်ကတော့အစိတ်အပိုင်းတိုင်းဟာချိုမြပါတယ်။တမာပင်ကတော့အစိတ်အပိုင်းတိုင်းဟာခါပါတယ်ဒါပင်နဲ့ကြောင့်ဒီလိုဖြစ်တာပါလေတဘာဝကတပင်ကိုမျက်နှာလိုက်ပြီးတပင်ကိုတော့ရက်ဆက်လို့လားမဟုတ်ရင်လေဖရာသခင်ကတပင်ကိုသနာပြီးတပင်ကိုတော့မသနာလို့လားဒီလိုမဟုတ်ပါဘူးဒါဒီဟာတဘာဝတရားအတိုင်းဖြစ်ကြတာပါမျိုးစစ်ထဲမှာရှိတဲ့သူ့ရဲ့ဖုံးကွယ်တိမ်မြုပ်နေတဲ့ပင်ကိုယ်တတ္တိအရေးအချင်းစွမ်းအားကိုသဘာဝကထုတ်ဖော်ပြလိုက်တာပဲဖြစ်ပါလေ။ကြံပင်မျိုးစီရဲ့ဖုံးကွယ်နေတဲ့ပင်ကိုယ်တတ္တိကတော့အချိုတတ်ပါပဲ။ဒီတော့သူကချိုတဲ့အရာတာကိုပဲဖော်ပြပါလိမ့်မယ်။တမာပင်မျိုးစီရဲ့ပင်ကိုယ်တတ္တိကတော့အခါဒဆိုတော့သူကအခါဒအရာတာကိုပဲဖော်ပြနိုင်မှာပေါ့။မျိုးစီရဲ့ပင်ကိုယ်တတ္တိအတိုင်းအသီးသီးကြကလည်းတူညီတဲ့တတ္တိအရေးချင်းရမှာဖြစ်ပါလေ။ဓမ္မပင်သောနတ်ကိုဘယ်လိုပဲပူဇော်ပတ်တာပြီးအစနာခံပြီးတော့ချိုမြတဲ့သရစီပေးပါလို့ရှင်ခိုးတောင်းပါနေပေမယ်လို့ဓမ္မပင်ကသရစီစီးမပေးနိုင်ပါဘူး။သရစီကိုလိုချင်ရင်သရစီကိုစိုက်ရမှာပေါ့။ဒီလိုဆိုရင်ဟိုမှာငိုဒီမှာငိုနေဖို့လည်းမလိုပါဘူးသူ့သဘာဝအလျောက်တရက်ပင်ကတရက်စီးပဲစီးမှဖြစ်ပါလေလူတွေရဲ့ဖြစ်ပုံကတော့မျိုးစီချတဲ့အချိန်လုံးကတော့ပော့ပော့ဆတ်ဆတ်တတိမပြုဘဲခါတဲ့တမာမျိုးစီကိုစိုက်ကြပါတယ်အသီးသီးတဲ့အချိန်ကျမှချိုမြတဲ့တရက်စီးကိုတောင်းကြပါတယ်ဒီလိုဘယ်ဖြစ်နိုင်ပါမလဲမျိုးစီကိုလိုက်ပြီးအစည်းကစည်းပါလိမ့်မယ်ကိုပြုမှုမှုလောက်ကင်မှုတွေကိုလိုက်ပြီးအကျိုးပေးပါတယ်ဘယ်သူတူဦးတယောက်ကမှဒါကိုပြောင်းလဲပေးလို့မရနိုင်ပါဘူးဆိုတဲ့ တဘာဝတရားကိုကောင်းကောင်းသိရှိနားလည်လေးလေးနိဗ္ဗာန်ရောက်ကြောင်းလမ်းကိုစောစောစပြီးရှောက်နိုင်လေးလေးဖြစ်ပါတယ်မဟုတ်ရင်တော့လူတွေဟာအမြင်မှအထင်မှားတွေနဲ့မကောင်းတဲ့နည်းတွေနဲ့စိုက်ပျိုးနေပြီးတော့တဦးတယောက်ကဖြင့်ငါ့ကိုကူညီဆောင်ရှောက်လိမ့်မယ်သေသွားတဲ့အခါကျရင်တကူအာနာဘောတခုတခုကြောင့်ငါဟာနတ်ပြည်မြမပြည်ကိုလားလိမ့်မယ်နိဗ္ဗာန်ကိုရောက်လိမ့်မယ်လို့ယူဆမျှော်လင့်နေကြပါတယ်ဒါဒီဟာအယူမားတွေပါပဲမြတ်စွာဘုရားတက်တော်ထင်ရှားရှိစဉ်ကအဖြစ်ကလေးတစ်ခုကိုပြောပြပါဦးမယ်တနေ့တော့လူတဦးကငိုကြွေးပြီးဘုရားထံချဉ်းကပ်လာပါတယ်သူ့အဖေကြီးဆုံးသွားလို့နတ်ပြည်နတ်ရွာလားနိုင်အောင်လို့ရွတ်ဖတ်တရစေမှုတွေလုံရိုးလုံစင်တွေလှုပ်ပေးဖို့ရာဘုရားထံလာပြီးတောင်းပန်ပါတယ်မြတ်စွာဘုရားကလည်းသူ့ကိုတရားပြကျင်တာနဲ့မြေအိုးနှလုံးဝေခိုင်းလိုက်ပြီးတလုံးကိုထောပအပြည့်နောက်တလုံးကိုကြောက်ခဲကလေးတွေအပြည့်ထည့်စီပြီးအိုးနှလုံးရဲ့အပေါက်ကိုအဝတ်နဲ့မြဲမြဲစီးပတ်စီပြီးအနီးအနားမှာရှိတဲ့ရေကန်တဲကိုချခိုင်းပါတယ်အိုးတွေကလေးပြီးတော့ရေထဲမြုပ်သွားတဲ့အခါကျတော့ဒုတ်ရှိရှိတစ်ချောင်းနဲ့ရိုက်ပြီးခွဲခိုင်းပါတယ်ဒီတော့ဒီလူကဝင်းစားသွားပါတယ်သူတို့ဒလိထုံးဆောင်ကလူတဦးတယောက်သေသွားပြီးမိသိင်ကြိုတဲ့အခါမှာတားကြီးလုတ်သူကသေသွားတဲ့သူမိဘရဲ့အုတ်ခွန်ကိုရိုက်ခွဲပေးရပါတယ်အုတ်ခွန်ကွဲသွားတဲ့အချိန်မှာသေသူအတွက်နိဗ္ဗာန်တကားပွင့်သွားတယ်လို့ယုံကြည်ချက်တွေရှိကြပါတယ်ဒီတော့ဒီလူကထင်လိုက်တာကတော့သူ့အဖေကိုမိသိင်ကြိုပြီးပြီဖြစ်တော့ဥကောင်းအစာမြေအိုးကိုဇတိရိုက်ခွဲတာပဲလို့ယူဆပြီးကျေနပ်သွားပါတယ်ဥတွေကွဲသွားတော့ထောပကပော့တော့ရေပေါ်ပေါ်လာပါတယ်ကြောက်ခဲတွေကတော့ရေထဲမှာမြုပ်နေပါတယ်ဒီခါကျတော့မြတ်စွာဘုရားကဒီလူကိုခေါ်ပြီးကဲစူတောင်းကြမန်းကြမှုတ်ကြထောပတွေရေမှာမြုပ်နေပြီးကြောက်ခဲတွေရေပေါ်မှာပေါ်ပါစေသားလို့ဆုတောင်းခိုင်းပါတယ်ဒီတော့ဒီလူကအရှင်ဖုရားဘယ်ဖြစ်နိုင်ပါမလဲထောဘက်ကရေတဲ့ပေါ်တာဘယ်နဲ့ရေအောက်မှာမြုပ်နိုင်ပါမလဲဖုရားဒါကသဘာဝပဲကြောက်ခဲကရေတဲ့လေးသာဘယ်နဲ့ရေပေါ်မှာပေါ်နိုင်ပါမလဲပေါ်တာကရေပေါ်ပေါ်ပြီးတော့လေးသာကရေအောက်မှာမြုပ်နေရမှာဟာသဘာဝဓမ္မပါပဲဖုရားလို့ရှောက်ထားပါတယ်ဒီတော့မြတ်စွာဘုရားကတကားသင်ဟံအပြင်ပကသဘာဝဓမ္မကိုတော့ကောင်းကောင်းနားလည်သားပဲအတွင်းသဘာဝကိုတော့နားမထောင်ခြင်းဘူးလက်မခံခြင်းဘူးသင်ဖခင်ဟာသူ့တသက်သာလုံးကြောက်ခဲနဲ့တူတဲ့လေးလံတဲ့အပြစ်ရှိတဲ့အပြုအမူတွေကိုကျင့်သုံးခဲ့လို့ရှိရင်ရေအောက်ထဲမှာမြုပ်ရံတာရှိတာပေါ့ဘယ်သူကမှအပေါ်ကိုဆွဲတင်လို့မရနိုင်ပါဘူးမဟုတ်လို့ထောပတ်ကဲ့သို့ပေါ်ပါတဲ့အပြုအမူတွေလေ့ကျင့်ခဲ့ရင်တော့အထက်ကိုတက်ရမှာပဲဘယ်သူကမှသူ့ခြေထောက်ကိုစွဲပြီးမချနိုင်ပါဘူးလို့အမိန့်ရှိတော်မူပါတယ်ဒီအတိုင်းပါပဲလူတွေဟာအယုံမားတွေနဲ့ကိုကိုကိုလှဲ့စားပြီးငါ့ကိုဘယ်သူဘယ်ဝါကကဲတင်လိမ့်မယ်လို့ယုံကြည်နေကြပါတယ်ကိုဟာကိုမှားယွင်းတာတွေကိုပြုပြင်မယ်လို့တော့မစိုးစားကြပါဘူးတရားပေါင်းအတွင်းမှနေပြီးသီလဆောင်ထိန်ပြီးတော့တောင်းမနေကြပါဘူးတဘဝကနေတဘဝကူးကူးပြီးတော့သောကတွေဒုက္ခတွေနေပဲနေခဲ့ကြပါတယ်တရားကိုစောစောရပြီးစကြည့်ရင်ဒုက္ခနေတဲ့ကစောစောထွက်ရမှာပဲဖြစ်ပါတယ်ယောဂီတို့မိမိတို့ကိုယ်တိုင်ကြံစည်သလိုလုပ်ကင်သလိုအကျိုးပေးကြမှာဖြစ်ပါတယ်မျိုးစိအတိုင်းအစည်းစည်းမှာဖြစ်ပါတယ်ဒါကြောင့်ယောဂီတို့ဟာမိမိတို့ရဲ့အပြုအမူတွေကိုအမြဲပဲတတိနဲ့ထိမ့်သိမ့်နေရမှာဖြစ်ပါတယ်အပြုအမူတွေအလုံးဟာ၃မျိုး၃စားရှိပါတယ်ကာယကိုဖြင့်ပြုမှုဝစီနှုတ်ဖြင့်ပြုမှုမနောစိတ်ဖြင့်ပြုမှုတို့ဖြစ်ပါတယ်တမန်အားဖြင့်ကိုအပြုအမူကိုအရေးပေးကြပါတယ်နှုတ် အပြုအမူကိုဒုတိယနဲ့နောက်ဆုံးစိတ်အပြုအမူကိုတော့သိပြီးဂရုမထားကြပါဘူးဒါပေမဲ့သဘာဝတရားအမှန်တရားကိုစူးစမ်းလိုက်မယ်ဆိုရင်တော့စိတ်ရဲ့အပြုအမူဟာအရေးအကြီးဆုံးဖြစ်တယ်ဆိုတာဟာထင်ရှားလာပါလိမ့်မယ်ယောဂီတို့ဟာမိမိတို့ရဲ့စိတ်အပြုအမူကိုထိမ့်သိမ်းဆောင်ရှောင်နိုင်မယ်ဆိုရင်ကိုအပြုမူနဲ့နှုတ်အပြုမူတို့ကိုပူပင်စရာမရှိတော့ပါဘူးသူတို့ဟာသူတို့အလိုလိုအလိုအလျောက်ထိမ့်သိမ့်ပြီးဖြစ်နေပါလိမ့်မယ်လုံဆောင်မှုအလုံးဟာစိတ်ကစရတာကြီးပါပဲစိတ်ထင်းမှရှိကြကပုံမူပြင်းထန်လာတော့နှုတ်အမူအရာဖြစ်လာပါတယ်ဓာတ်တဲ့ပုံပြီးပြင်းထန်လာပြရင်တော့ကိုယ်အပြုအမူဖြစ်လာပါတယ်အားလုံးဟာစိတ်ကနေစကြတာပဲဖြစ်တာပေါ့စိတ်ဟာအင်မတန်အရေးအကြီးဆုံးဖြစ်ပါတယ်ဥပမာကိုနဲ့မစင့်မြတ်တဲ့မုန်းနေတဲ့လူတဦးကိုမြင်လိုက်ရရင်စိတ်ထဲကစပြီးဒေါသတို့မုန်းထားတဲ့စိတ်တို့မနှောကန်နဲ့ကျူးလွန်ကြတာဖြစ်ပါတယ်ဓာတ်တဲ့ပိုးပိုပြီးပြင်းထန်လာတော့နှုတ်အပြုအမူနဲ့အော်လိုက်ဆဲလိုက်ဝစီကံနဲ့ကျူးလွန်မှုတွေလုပ်ပါတယ်ဓာတ်တဲ့ပိုးပိုပြင်းထန်လာရင်တော့ကိုယ်အပြုအမူဖြစ်တဲ့ရိုက်လိုက်ပုတ်လိုက်တာတို့သဏ္ဍာန်နဲ့ပြစ်ပြီးဆက်လိုက်တာတို့ကာယကံကျူးလွန်မှုတွေကိုလုံးမိကြပါတယ်ဒီမကောင်းတဲ့အကုသို့ဝစီကံကာယကံတွေဟာမကောင်းတဲ့အကုသို့မနောကံကစပြီးမွေးထုတ်လိုက်တာဖြစ်ပါတယ်ကောင်းတဲ့ကုသိုလ်ဖြစ်တဲ့ဝစီကံကာယကံတွေဟာလေဒီအတိုင်းပါပဲအတိဒုက္ခရောက်နေတဲ့လူတစ်ယောက်ကိုမြင်လိုက်တွေ့လိုက်ရရင်စိတ်ထဲကအရင်ဆုံးတနာတာကူညီခြင်းတာပေးကမ်းခြင်းတာတွေစိတ်ကောင်းတွေဖြစ်ပေါ်လာပါတယ်ပိုပြီးပြင်းထန်လာတော့နှုတ်ကနေပြီးအားပေးစကားပြောဂရုဏာတက်တဲ့စကားမျိုးကိုပြောပါတယ်ကောင်းတဲ့နှုတ်အပြုအမူဝစီကံစိတ်ကကုသိုလ်စိတ်ပေါ်ဓာတ်နဲ့ပူပြီးပြင်းထန်လာရင်တော့ကိုယ်အပြုအမူနဲ့အကူအညီပေးဆောင်ရွက်ပေးပါတယ်ကောင်းတဲ့ကိုယ်အပြုအမူကာယကံပေါ်ဒီကောင်းတဲ့ကုသိုလ်ဖြစ်စေတဲ့နှုတ်အပြုအမူကိုယ်အပြုအမူတွေဟာကောင်းတဲ့ကုသိုလ်တွေဖြစ်စေတဲ့စိတ်ကစဖြစ်လာတာဖြစ်ပါတယ်စိတ်ကမွေးထုတ်လိုက်တာဖြစ်ပါတယ်လူတူဦးတယောက်ရဲ့ကိုအမူအရာနှုတ်အမူအရာဟာသူ့ရဲ့စိတ်စေတနာစိတ်အနေထားကိုညွှန်ပြနေပါတယ်ယောဂီတို့ခံစားနေရတဲ့ကောင်းကံဆိုးကံဟာလေယောဂီတို့စိတ်ရဲ့ဆိုးမှုကောင်းမှုပေါ်မှာအရင်တည်နေပါတယ်နှုတ်မှုကိုမှုအရင်ကမဟုတ်ပါဘူးစိတ်တမယညာမျှနဲ့သာသိလူဝိပုမှုကိုသာကျင့်သူအမှန်သစ္စာကိုတကယ်မတွေ့ဘူးသေးတဲ့လူတွေမှာတော့တကယ်သိရှိနားလည်မှုမရှိနိုင်ကြပါဘူးဒါပေမဲ့ခန္ဓာကိုယ်ပေါင်းအတွင်းမှာဖြစ်ပျက်နေတဲ့အမှန်သစ္စာတရားကိုတကယ်ရှာဖွေတွေ့ရှိပြီးသူအတွက်ကတော့ဒီအမှန်တရားဟာပိုးပို့ပြီးချင်းရှားလာပါလိမ့်မယ်ဥပမာတစ်ခုပေးပါဦးမယ်တောတဲ့ဖြတ်ပြီးခကြီးသွားနေတဲ့လူတူဦးဟာဓမြနဲ့တွေ့တော့ဓမြကငွေလိုချင်တဲ့လောဘနဲ့ခကြီးသေးရဲ့ဘိုက်ကိုဓာတ်နဲ့ထိုးပြီးစက်လိုက်ပါတယ်။နောက်အဖြစ်အပျက်တစ်ခုကတော့လူတူဦးဟာအစာအိမ်မှာအနာပေါက်တဲ့ယောဂအတွေ့ဆရာဝန်ကဘိုက်ခွဲပြီးကုသရမှာတေဆုံးသွားပါတယ်။ဓမြရောဆရာဝန်ရောနှစ်ဦးစလုံးဟာတခြားလူတစ်ယောက်ရဲ့ဘိုက်ကိုဓာတ်နဲ့ခွဲလို့ဒီလူသိရခြင်းဖြစ်ပါတယ်ဒါကိုသဘာဝဓမ္မကရောကံကရောတူးမြတဲ့အကျိုးပေးမှလားမဟုတ်နိုင်သေးပါဘူးပုဂ္ဂိုလ်ရဲ့စိတ်ထားစေတနာပေါ်မှလည်းတည်နေပါသေးတယ်ဓမ္မရဲ့စိတ်ထားစေတနာကလောဘတွေမကောင်းတဲ့စိတ်ထားစေတနာတွေပဲဆရာဝန်ရဲ့စိတ်ထားစေတနာကတော့ကောင်းတဲ့စိတ်ထားယောဂပျောက်စီခြင်းနဲ့စိတ်ထားပဲဖြစ်ပါတယ်။တဘာဝတရားကစိတ်ထားစေတနာပေါ်မှာတည်ပြီးတော့ကောင်းကျိုးဆိုးကျိုးပေးတာဖြစ်ပါတယ်။ဒီကောင်းကျိုးဆိုးကျိုးတွေဟာနှုတ်အပြုအမူကိုယ်အပြုအမူပေါ်မှာသာတည်နေတာမဟုတ်ပါဘူး။စိတ်ကိုစပြီးထိမ့်သိမ့်ထားရင်ကိုယ်နဲ့နှုတ်အတွက် စိတ်ပူစရာမရှိပါဘူးစိတ်ကောင်းနေရင်ကိုနဲ့နှုတ်တော်ကလည်းသူ့အလိုလိုကောင်းနာကြမှာပါပဲလူတွေကစိတ်ကိုတော့မေ့နေပြီနှုတ်အပြုအမူကိုအပြုအမူတွေကိုသာစင်ကျင်ပြီးတော့စောင့်ထိန်နေကြပါလေအရင်အမြင့်တွေကတော့ပျက်စီးနေပြီးတော့အကုသို့အလုတ်တွေပွားနေကြပြီးစင်ရဲ့ဒုက္ခတဲကမလွတ်နိုင်ကြပါဘူးမြတ်စွာဘုရားကစင်ရဲ့ဖြစ်ရရင်အကြောင်းရင်းအမြင့်ကိုရှာဖွေတဲ့အခါမှာစိတ်ကသာလျှင်ကောင်းကျိုးဆိုးကျိုးကိုပေးနိုင်ကြောင်းတွေးရှိလာပါတယ်ဒါကိုဝိပဿနာယောဂီတွေကလည်းမိမိတို့ကိုယ်တိုင်ကိုယ်တို့လက်တွေ့ခံစားနိုင်သိရှိနိုင်ကြပါလိမ့်မယ်မြတ်စွာဘုရားကမနောပုပ်ပင်ကမာဓမ္မာမနောစစ်ထားမနောမယာလို့မိန့်တော်မူပါတယ်မနောပုပ်ပင်ကမာဓမ္မာစိတ်စာလျင်ရှိသွားရှိကုန်၏အာလုံးအပြုအမူတွေဟာစိတ်ကသာစပြီးနောက်ကြမှနှုတ်အဆင့်ကိုယ်အဆင့်ကိုရောက်ကြပါတယ်မနောစစ်ထားစိတ်စာလျင်အကြီးအမှုအုပ်အချုပ်ဖြစ်ပါတယ်စိတ်စာလျင်အကြီးဆုံးအရေးကြီးဆုံးဖြစ်ပါတယ်မနောမယာစိတ်ဖြင့်သာလျင်ဖြစ်ကုန်၏လောကမှာတွေ့ကြုံရသမျှကောင်းမှုမကောင်းမှုတွေဟာစိတ်ရဲ့လှုပ်ဆောင်မှုတွေစိတ်ရဲ့ရက်လက်တွေပါပဲ။နောက်ပြီးတော့မြတ်စွာဘုရားကဩခဲ့တာလည်းရှိပါသေးတယ်။တစုံတစ်ယောက်သောသူသည်ပြင်းမှားလိုသောမကောင်းသောစိတ်ဖြင့်ပြောဆိုပြုမူခဲ့သည်ရှိသောထိုသူ၏နောက်သို့လှဲပိန်းသည်နွား၏ခြေရာကိုအစင်လိုက်သကဲ့သို့ဆင်းရဲခြင်းသည်အစင်လိုက်ပါလိမ့်မယ်။ဘယ်ကိုမှပြေးလို့မလွတ်နိုင်ပါဘူး။နောက်တစ်ခုကလည်းကောင်းသောဖြူစင်သောစိတ်ဖြင့်ပြောဆိုပြုမူခဲ့သည်ရှိသောသူ၏နောက်သို့အရေးသည်အစင်လိုက်သကဲ့သို့ချမ်းသာခြင်းသည်လည်းအစင်လိုက်လေ၏။စိတ်သာလျှင်အရေးအကြီးဆုံးပါပဲ။စိတ်သာလျင်အခြေခံပါပဲအခြေခံစိတ်ကတန်ရှင်းပြုစင်ရင်တော့ပြုသမျှအပြုအမူတွေဟာအသီးကောင်းတွေသာတည်ကြပါလိမ့်မယ်အခြေခံကမတန်ရှင်းရင်တော့မကောင်းတဲ့အသီးတွေသာတည်ကြပါလိမ့်မယ်နောက်မြတ်စွာဘုရားကဣဒတပတိပစ္ဆတပတိပါပကာရီဥပယတ္ထတပတိဣဒနန္တတိပစ္စနန္တတိကတပုံညောဥပယတ္ထနန္တတိမကောင်းမှုအကုသို့ကိုပြုလုပ်တဲ့သူဟာအခုလဲဆင်းရဲခြင်းကိုခံရတတ်တယ်။နောင်လဲနောက်ဘဝတွေမှာဆင်းရဲခြင်းကိုခံရပါလိမ့်ဦးမယ်။ကောင်းမှုကုသို့ကိုပြုလုပ်တဲ့သူကတော့အခုလဲချမ်းသာကိုခံစားရပါတယ်။နောင်လဲနောက်ဘဝဘဝဒီမှာလဲချမ်းသာကိုခံစားရပါလိမ့်ဦးမယ်။ဒါဒီဟာဖျားဟောမှုကြံကံလာမှုဆရာသမားကပြောလို့လက်ခံကြရမှာမဟုတ်ပါဘူးယောဂီတို့ဟာမိမိတို့ကိုယ်တိုင်ကိုတွေ့လက်တွေ့အမှန်တစ္ဆာတရားတဘာဝတရားဓမ္မတာတရားများကိုဖောက်ထွင်းသိရှိလာကြပါလိမ့်မယ်ဆက်လက်ပြီးဝိပဿနာကိုဒီကမ္မထာနည်းနဲ့ကျင့်သွားမယ်ဆိုရင်စိတ်ထဲမှာအကုသို့စိတ်တစ်ခုတစ်ခုမရှိဘူးဆိုရင်လူတူတယောက်ဟာမကောင်းတဲ့ကိုအပြုအမူနှုတ်အပြုအမူတွေကိုမလုံနိုင်ပါဘူးဒါဟာလည်းထင်ရှားလာပါလိမ့်မယ်စိတ်ထဲမှာအကုသို့စိတ်တစ်ခုခုပွားလိုက်မယ်ဆိုရင်တော့စိတ်ဆင်းရဲရပါတယ်စိတ်ရှုပ်ထွေးရပါတယ်ပူလောင်တဲ့ဝေဒနာတွေကိုခံစားရတတ်ပါတယ်မျိုးစိတ်ကစိတ်ဆင်းရဲစီတတ်တဲ့မျိုးစိတ်ဆိုတော့ဒီမျိုးစိတ်ကကြည်ချွာလာလေလေစိတ်ဆင်းရဲဒုက္ခတွေကများလေလေဖြစ်တတ်ပါတယ်ဒေါသစိတ်မလိုမုန်းတာစိတ်မကောင်းတဲ့စိတ်မျိုးစိတ်တွေစပြီးပြိုးစင်အခါကမตาရတဲ့ဝေဒနာကိုခံစားကြရတော့ဒီမตาရတဲ့ဝေဒနာဒီကိုစိတ်ရဲ့အနှက်ရှိုင်းဆုံးနေရာကအတုံးအပြန်လုပ်ပါတယ်ဒါဟာစိတ်ရဲ့အကျင့်ပုံစံဖြစ်နေပြီးတော့ဒေါသစိတ်အကုသိုလ်စိတ်တွေဟာများတဲ့များပွားတဲ့ပွားလာပြီးဒီအကျင့်တွေကပိုးပူဆွေးမြဲလာပါတယ်ခံစားရတဲ့ဝေဒနာကမကောင်းတော့အကုသို့မှုပွားပါတယ် အကုသိုလ်မှုတွေပွားတော့မကောင်းတဲ့ဝေဒနာတွေကိုခံစားရပါတယ်ဒီလိုနဲ့အပြန်အလှန်ဖြစ်နေပြီးမုံလုံးစက်ကူကဖြစ်နေကြတော့အကျင့်ပုံစံကကြီးတဲ့ပိုးပိုပြီးဆွဲမြေလာပြီးတော့အားကောင်းလာပြီးတော့ဆင်းရဲဒုက္ခကမရနိုင်တော့ပဲဒီဆင်းရဲအတိတ်ထဲမှာပဲနေရပါတော့တယ်အလားတူပါပဲစိတ်ထဲမှာမေတ္တာကရုဏာစိတ်ကောင်းတွေရှိမှကုသိုလ်ကောင်းမှုကိုလည်းကိုနှုတ်အပြုအမူတွေနဲ့လုပ်ကိုင်နိုင်ပြီးစိတ်အေးချမ်းမှုစိတ်ချမ်းသာမှုတို့ကိုခံစားနိုင်ပါတယ်ဆိုတာဟာလေထင်ရှားလာပါတယ်မျိုးစည်ကကောင်းတဲ့မျိုးစည်ကိုအင်းငင်းချမ်းသာကိုခံစားလာရတော့စိတ်ကလည်းအင်းငင်းချမ်းသာတဲ့အကျင့်ပုံစံကိုရသွားပြီးရှေ့ဆက်ပြီးတော့အင်းငင်းချမ်းသာမှုကိုသာပွားတော့တာပါပဲစိတ်အင်းငင်းချမ်းသာတော့ကောင်းတဲ့ကိုနှုတ်အပြုအမူတွေကိုလည်းပြုလုပ်ပါတယ်ကောင်းမှုတွေကိုလုပ်တော့စိတ်အေးချမ်းလာပါတယ်အခုအင်းငင်းချမ်းသာတယ်နောက်လည်းအင်းငင်းချမ်းသာပါလိမ့်ဦးမယ်အင်းငင်းချမ်းသာမှုတွေတိုးပွားလာကြမှာဖြစ်ပါတယ်ဒီဟာပြင်ပကတကုတ်အာနုဘောကြောင့်ဖြစ်ပေါ်လာရတာမဟုတ်ပါဘူးတရားကိုနားလည်လာတော့စင်ရဲ့ခြင်းဖြစ်တာဒီကိုမလုပ်တော့ဘဲတဖြည်းဖြည်းနဲ့အေးမြချမ်းသာခြင်းဖြစ်တာကိုပဲလုပ်ကြပါလိမ့်မယ်ဒါဟာဓမ္မတာပါပဲဝေဒနာကိုရှုရမှာကြမ်းတမ်းကနေသိမ့်မွေ့သိမ့်မွေ့လာတော့အသိမွေဆုံးအထီရောက်လာတော့တရားဓမ္မတွေဟာပိုမိုရှင်းလင်းပြတ်သားလာတာကိုတွေ့ရပါလိမ့်မယ်တရားဟာလက်တွေ့ခံစားရတဲ့အခါဆိုရင်ပိုပြီးရှင်းလင်းပြီးလွယ်ကူလာပါတယ်ဒါဟာစင်တာမယညာအုံနောက်အစီညာနဲ့မဖြစ်နိုင်ပါဘူးစိတ်ထဲမှာဖြစ်ပျက်နေတာတွေကိုအင်မတန်ဂရုစိုက်ရပါလိမ့်မယ်ဒါကြောင့်စိတ်ဆိုတာပါလေစိတ်ကဘယ်လိုအလုပ်လုပ်တာလဲဆိုတာကိုသိဖို့ရလိုပါတယ်ဝိပဿနာကိုကျင့်နေတုန်းမှာငယ်တဲ့ကနေခြေပြားအထိရှုတဲ့အခါမှာခန္ဓာကိုယ်ရဲ့ဖြစ်ပျက်နေပုံအမှန်တရားကိုသာရှုနေတာမဟုတ်ပါဘူးစိတ်ရဲ့ဖြစ်ပျက်မှုအမှန်တရားကိုလည်းရှုနေတာဖြစ်ပါတယ်ဆက်ပြီးရှုသွားတဲ့အခါယုံနာနှစ်ပါးစလုံးရဲ့ဖြစ်ပျက်နေတာဒီဟာလည်းထင်ရှားလာပါတယ်မြတ်စွာဘုရားကရုပ်ခန္ဓာကိုအစိတ်စိတ်အမှောမှောခွဲပြီးရှုသလိုစိတ်ကိုလည်းအမျိုးမျိုးဖုံကုန်ခွဲစိတ်ပြီးလိလာစီးပူးတဲ့အခါကျတော့စိတ်ဟာအမျိုးပေါင်း121မျိုးရှိပြီးစေတသိက်ပေါင်း52မျိုးရှိကြောင်းတွေ့ရှိခဲ့ပါတယ်ယောဂီတို့ဟာဒီစိတ်အမျိုးမျိုးကိုအခုသိဖို့မလိုပါဘူးအခုအချိန်မှာတော့ကိုယ်တွေ့သိရှိခံစားနိုင်မှာဖြစ်တဲ့စိတ်ရဲ့အပိုင်းကြီး၄ဘိုင်းကိုတော့သိဖို့ရလိုအပ်ပါတယ်ဒီအပိုင်းကြီး၄ဘိုင်းဟာဝိညာဏ၊စင်ညာ၊ဝေဒနာနဲ့သင်္ခါရတို့ဖြစ်ပါတယ်ပထမဘိုင်းဝိညာဏဆိုတာကတော့သိရှိမှုဖြစ်ပါတယ်အာယုံကိုသိခြင်းသိတတ်တဲ့သဘောတရားဖြစ်ပါတယ်သူ့ရဲ့အလုတ်ကတော့သိရှိယုံမျှတာပါပဲမျက်စိနာနှာခေါင်းရှာခန္ဓာကိုယ်အရေပြားစတဲ့အာယုံဒွာရတွေဟာအသက်မရှိသလိုပါပဲသူတို့ဟာစိတ်ရဲ့ဝိညာဏရဲ့အစိတ်အပိုင်းနဲ့ထိတွေ့မှုမရှိရင်ဘာကိုမှမလုပ်နိုင်ကြပါဘူးဥပမာမျက်လုံးကလည်းကောင်းပါတယ်အလင်းရောင်လည်းရှိပါတယ်ဒါပေမဲ့တစ်ခါတလေလူတူဖျက်လျှောက်သွားတာကိုမမြင်လိုက်မိပါဘူးနားဒီကလည်းကောင်းပါလျက်နဲ့ကို့နာမည်ကိုဩခေါ်နေတာမကြားမိပါဘူးဒီလိုခဏခဏဖြစ်တတ်ကြပါတယ်စိတ်ရဲ့သိတတ်တဲ့သဘောသိစီတတ်တဲ့အပိုင်းဖြစ်တဲ့ဝိညာဏဟာမျက်စိတို့နားတို့နဲ့လာပြီးထိပြီးတော့မှဆက်သွယ်ပြီးတော့မှသာမြင်ရကြားရတာဖြစ်ပါတယ်ဒုတိယပိုင်းဖြစ်တဲ့စင်ညာဆိုတာကတော့အာယုံဤသဘောကိုမှတ်ခြင်းအမှတ်ညာသိမှတ်တဲ့သဘောဖြစ်ပါတယ်။သူ့အလုတ်ကတော့မှတ်မိပြီးအသိအမှတ်ပြုဖို့ရာဖြစ်ပါတယ်။အာယုံဤသဘောကိုမှတ်ခြင်းဖြစ်ပါတယ်။အတိတ်ကအတွေ့အကြုံတွေသတိရမှတ်တာဒီအပေါ်မှာတည်ပြီးတော့သူကအသိအမှတ်ပြုလိုက်ပါတယ်။ ဥပမာအသံတစ်ခုကိုကြားလိုက်ရရင်အော်စကားပြောတဲ့အသံတွေပါလားစိတ်ရတဲ့စကားတွေပဲချီးမွမ်းတဲ့စကားတွေပဲအဆရှိလို့ပြောဆိုတာကိုကြားရတာကိုသိမှတ်လိုက်မိပါတယ်သိမှတ်ယုံစားမကဝေဖန်ချက်လဲချလိုက်ပါတယ်တံပိုးလဲဖြတ်လိုက်ပါတယ်စိတ်တဲ့အသံပဲမကောင်းဘူးမကောင်းဘူးချီးမွမ်းတဲ့အစံပဲကောင်းလိုက်တာကောင်းလိုက်တာဒီလိုနဲ့ကောင်းမကောင်းတံပိုးဖြတ်လိုက်ပါလေဒီအခါကျတော့စိတ်ရဲ့တတ္တရာပိုင်းဖြစ်တဲ့အာယုံကိုခံစားခြင်းခန္ဓာကိုယ်ပေါ်မှာတွေးထိခံစားခြင်းဖြစ်ရတဲ့ဝေဒနာကပေါ်လာပါလေခန္ဓာကိုယ်ပေါ်မှာတွေးထိခံစားရတဲ့ဟာဒီဟာရုပ်အပိုင်းသက်ဆိုင်မဟုတ်ပါဘူးစိတ်နဲ့လည်းသက်ဆိုင်ပါလေရုပ်ပိုင်းဟာသူ့ဟာသူဝေဒနာကိုသိရှိခံစားနိုင်တာမဟုတ်ပါဘူးစိတ်ကခန္ဓာကိုယ်ရဲ့တဏှာဒီပိုင်းပိုင်းကိုရောက်ပြီးစိတ်နဲ့ရုပ်နဲ့ထိတွေ့ကြမှသာခန္ဓာကိုယ်ကဝေဒနာကိုခံစားနိုင်မှာဖြစ်ပါတယ်ရုပ်နာနှစ်ပါးပေါင်းစုကြပြီးမှဖြစ်နိုင်ပါတယ်ဝေဒနာပေါ်နိုင်ပါတယ်စိတ်ရဲ့ပထမပိုင်းဝိညာဏသိလိုက်တဲ့အပိုင်းကဒါဟာအသံဆိုတာကိုသိလိုက်ပါလေဒုတိယပိုင်းသိမှတ်တဲ့စင်ညာကအသံကိုချီးမွမ်းနေတဲ့အသံလို့အသိမှတ်ပြုလိုက်ပြီးကောင်းတယ်ကောင်းတယ်ကြိုက်တယ်ကြိုက်တယ်လို့ဝေဖန်ပြီးတံပိုးဖြတ်လိုက်ပါလေကောင်းတယ်ကြိုက်တယ်လို့ဖြစ်ရောခန္ဓာကိုယ်ပေါ်မှာကောင်းတဲ့ခံစားမှုတွေဟာဒုက္ခဝေဒနာအဖြစ်နဲ့တပြိုင်တည်းပေါ်လာတတ်ပါလေစေတဲ့အသံကိုကြားရတဲ့အခါကျတော့တခါဝေပန်တံပိုးဖြတ်လိုက်တာကတော့မကောင်းဘူးမကောင်းဘူးမကြိုက်ဘူးလို့ဆိုတော့တန်ရာပွဲမကောင်းတဲ့ခံရခက်တဲ့ဒုက္ခဝေဒနာတွေကိုတပြိုင်နက်တည်းခံစားလိုက်ရပါလေဒါဟာစိတ်ရဲ့တတ္တရာပိုင်းဖြစ်တဲ့ဝေဒနာရဲ့လှုပ်ဆောင်ချက်ပါပဲကောင်းတဲ့ဒုက္ခဝေဒနာနဲ့မကောင်းတဲ့ဒုက္ခဝေဒနာတို့ကိုခံစားရခြင်းဖြစ်ပါလေဒီလိုဖြစ်ပြီးတဲ့နောက်စိတ်ရဲ့သဒ္ဒထပိုင်းဖြစ်တဲ့သင်္ခါရကခေါင်းဖော်လာပါတယ်သူ့ရဲ့အလုတ်ကတော့အတုံအပြန်လှုပ်ဖို့ရဖြစ်ပါတယ်တင်ညာကကြိုက်တယ်ကောင်းတယ်ဆိုပြီးနောက်ဝေဒနာကခံစားလို့ကောင်းတဲ့ဝေဒနာဖြစ်ပေးလိုက်ရင်သင်္ခါရကဒါမျိုးကိုနောက်ထပ်ပိုပိုပြီးတော့လိုချင်သေးတယ်လိုချင်သေးတယ်ဆိုတဲ့တတ်မဲ့မှုတဏှာလောဘကိုဖြစ်စေပြီးတဏှာလောဘနဲ့တုံ့ပြန်ပါတယ်တင်ညာကမကောင်းဘူးမကြိုက်ဘူးလို့ဝေဖန်ဆုံးဖြတ်လိုက်ရင်ဝေဒနာကလည်းခံစားလို့မကောင်းတဲ့ခံရခက်တဲ့ဝေဒနာလှုပ်ပေးလိုက်တဲ့အခါကျတော့သင်္ခါရကဒါကိုမလိုချင်ဘူးမလိုချင်ဘူးမုန်းတယ်မုန်းတယ်ဆိုတဲ့ဒေါသနဲ့တုံ့ပြန်လိုက်ပါတယ်စိတ်ရဲ့ပထမပိုင်းဝိညာဏဟာသိုံမျှသာသိပြီးတော့ညှိုးစေမဟုတ်ပါဘူးအသိမသိနိုင်ပါဘူးဒုတိယပိုင်းစင်ညာကလည်းမှတ်မိယုံဝေဖန်ယုံမျှဖြစ်ပြီးမျိုးစေ့မဟုတ်ပါဘူးအစီမသိနိုင်ပါဘူးတတိယပိုင်းဝေဒနာကလည်းမျိုးစေ့မဟုတ်ပါဘူးအစီမသိနိုင်ပါဘူးစိတ်ရဲ့သဒ္ဓထပိုင်းတုံ့ပြန်တဲ့အပိုင်းသင်္ခါရကတော့မျိုးစေ့ဖြစ်ပါတယ်အစီသိစေပါတယ်သင်္ခါရဆိုတာကတော့ပေါင်းစုပြုပြင်စီရင်ခြင်းလောကိုင်းဆောင်ရွက်မှုတွေအထက်ထဖြစ်ပေါ်ပါတယ်ဒီစုံတစ်ခုကိုတုံ့ပြန်လိုက်ရင်တုံ့ပြန်မှုမှာဆက်ခါဆက်ခါတုံ့ပြန်တုံ့ပြန်သွားပါတယ်ကြိုက်တာဆိုရင်လေကြိုက်တာကစပြီးတော့လိုချင်တောင်းတတာလိုချင်တောင်းတကဆက်ပြီးတော့တွေ့တာနေတာဖြစ်လာပါတယ်မကြိုက်တာဆိုပြန်ရင်လေမလိုချင်ဘူးမလိုချင်ဘူးမုန်းတယ်မုန်းတယ်ဆိုတာတွေဟာဇက်တိုက်ဆက်တိုက်တိုးပွားပြီးလာပါတယ်ဒီလိုတုံ့ပြန်မှုတွေဟာသင်္ခါရတွေပါပဲသူတို့ဟာအသီးသီးစီပါတယ်ဒါကြောင့်မို့သူတို့ကိုအထူးဂရုစိုက်တတိရှိဖို့လိုပါတယ်သင်္ခါရက၃မျိုးရှိပါတယ်ပထမအမျိုးအစားသင်္ခါရကတော့ရေထဲမှာမြင်းချောင်းဆွဲသလိုပါပဲဆွဲလိုက်တာနဲ့ချက်ချင်းပဲပျောက်ကွယ်သွားပါတယ်ဒုတိယအမျိုးအစားသင်္ခါရကတော့ပင်လယ်ကမ်းစပ်တဲတောင်ရံမှာမြင်းချောင်းဆွဲသလိုပါပဲမနစ်ကဆွဲထားတဲ့မြင်းချောင်းဟာညနေကျတော့မရှိတော့ပါဘူးပျောက်ကွယ်သွားသလိုပါပဲတတိယအမျိုးအစားသင်္ခါရကတော့ကြောက်ဆောင်ကြောက်တုံးပေါ်မှာတူနဲ့ရိုက်ပြီးစောင့်နဲ့ထွင်းထားသလိုပါပဲ တတိယအမျိုးအစားသင်္ခါရကတော့အင်မတန်ခိုင်မာတည်မြဲတဲ့အတွက်ကြောင့်သိတ်ကြောက်เสียကောင်းတာပါတယ်သူတို့ကလည်းပျောက်တော့ပျောက်ကွယ်သွားကြမှာပါပဲဒါပေမဲ့မလွယ်ကူပါဘူးပိုပြီးအချိန်ကြာမှာဖြစ်ပါတယ်လူတွေဟာသေပေါက်သေဝရောက်တဲ့အခါကျတော့စိတ်ရဲ့အတွင်းနဲ့နဲ့မှတိမ်မြုပ်နေတဲ့သင်္ခါရတွေဟာပေါ်ထွက်လာကြပါတယ်ဒီဘဝရဲ့နောက်ဆုံးစိတ်ဟာနောက်ဖြစ်ရမယ်ဘဝရဲ့ပထမဦးဆုံးစိတ်ဖြစ်လာပါတယ်ဒီအထဲမှာကောင်းတဲ့အရေးချင်းပင်ကိုယ်တတ္တိတွေရောမကောင်းတဲ့အရေးချင်းပင်ကိုယ်တတ္တိတွေရောပါလာပါလိမ့်မယ်အခုဘဝရဲ့နောက်ဆုံးစိတ်ဟာကြောက်ခဲသလဲဖြစ်နေရင်နောက်ဖြစ်ရမယ်ဘဝရဲ့ပထမဦးဆုံးစိတ်ဟာလည်းကြောက်ခဲသလဲဖြစ်ပြီးဆင်းရဲဒုက္ခတွေခံစားရပါလိမ့်မယ်အခုဘဝရဲ့နောက်ဆုံးစိတ်ဟာစီဥ်ထောပတ်ဆိုရင်နောက်ဖြစ်ရမယ့်ဘဝရဲ့ပထမဦးဆုံးစိတ်ဟာလည်းစီဥ်ထောပတ်ဖြစ်ပြီးကောင်းကျိုးတွေကိုခံစားရပါလိမ့်မယ်ယောဂီတို့ရဲ့ရှေးရီးအနာဂတ်ဟာယောဂီတို့ရဲ့တာဝန်ဖြစ်ပါတယ်ဘယ်သူနဲ့မှမဆိုင်ပါဘူးဒီဝိပဿနာကမ္မထာနီးကအနာဂတ်ကိုဘယ်လိုကောင်းအောင်မွန်အောင်ထွန်းလင်းအောင်လုပ်ရမယ်ဆိုတာကိုမြန်ပြပါလိမ့်မယ်ဒီတော့ဒီကပ္ပန်းနီးဟာဘယ်လိုသေးရမယ်ဆိုတဲ့နီးသေခြင်းနီးပါပဲစိတ်ကအေးချမ်းသာယာစွာမြတ်တာစွာနဲ့ပြုံးပြုံးကလေးနဲ့သေဖို့ရဖြစ်ပါတယ်ဝိပဿနာယောဂီဟာသေတော့မယ်ဆိုတော့ငိုပြီးတော့မသေတတ်ပါဘူးသေတော့မယ်ဆိုတာတောင်အပြုံးမပြတ်ပါပဲဒီကနီးဆဲဆဲမှတောင်ပြောင်းလဲနေကြအမြဲမရှိတဲ့အဖြစ်အပျက်တွေကိုရှုပြီးတော့အနေဆာအနေဆာအနေဆာလို့ရှုနေရင်းနဲ့ပဲကွယ်လွန်သွားတတ်ပါလေဒါဟာငိုစရာကိစ္စမဟုတ်ပါဘူးဘဝသစ်ကောင်းရာသူကတိလာရတာပဲဒါကြောင့်ဝိပဿနာယောဂီတွေဟာသေပေါက်သေဝကြရင်တွေးဝေးနေပြီးသေစွားမှကိုကြောက်ရွံ့နေခြင်းမရှိကြပါဘူးလူတွေဟာအပြစ်အနာကင်းအောင်နေတတ်ပါမှအပြစ်အနာကင်းအောင်တည်တတ်ကြမှာပေါ့ဒီဝိပဿနာကမ္မထံကလူတွေကိုအေးငြိမ်းစွာတမမြတ်တာစွာနေတတ်ဖို့ညွှန်ပြတဲ့လမ်းစဉ်ဖြစ်ပါတယ်စိတ်ရဲ့အပေါ်ရန်အပိုင်းအပြင်ပိုင်းမှာသာမဟုတ်ဘဲဝေဒနာတွေကိုတွေ့ထိခံစားနိုင်တဲ့စိတ်ရဲ့အင်မတန်နဲ့ရှိုင်းတဲ့အပိုင်းမှာအေးငြိမ်းချမ်းသာခံစားမှုကိုယ်လိုလေဖြစ်နိုင်ပါတယ်ယောဂီတို့ဟာဥပ္ပခါပြုနေကြပြီးဝေဒနာတွေကိုရှုနေကြမယ်ဆိုရင်စိတ်ရဲ့အနစ်ဆိုင်ဆုံးအပိုင်းမှာဖြစ်နေတဲ့အကျင့်ပုံစံတွေကိုပြောင်းလဲပြစ်ရမှာဖြစ်ပါတယ်ငယ်တိတ်ကနေချီပြားချီပြားကနေငယ်တိတ်အထက်ထအခါကရှုနေတာဟာဝုပြုနေတာလူရိုးလှုပ်စင်တွေလှုပ်နေတာမဟုတ်ပါဘူးနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ဖို့ရာယောဂီတို့ရဲ့အတွင်းအစ္ဆတ္တမှာရှိပါတယ်ဒီကမ္မထာနည်းကိုသုံးခြင်းအပြင်ယောဂီတို့အတွက်နိဗ္ဗာန်တကားဟာပွင့်လာပါလိမ့်မယ်ဝရိယစိုက်ထုတ်ပြီးစူးစမ်းအားထုတ်ရန်သာဖြစ်ပါလေဘာတကူဘာအစွမ်းနဲ့မှလုပ်ယူရတာမဟုတ်ပါဘူးဝိပဿနာကိုနားလည်ပြီးကျင့်သုံးရမှာဖြစ်ပါတယ်လမ်းစဉ်တစ်ခုလုံးကတော့ဝေဒနာတွေကိုအရေးပေးဖို့ပါပဲဝေဒနာတွေကိုရှုနေခြင်းအပြင်စိတ်ရဲ့အပေါ်ရန်ပိုင်းအသိစိတ်နဲ့အနှက်ဆိုင်ဆုံးအပိုင်းမသိစိတ်တို့ကိုပိုင်းခြားထားတဲ့အတားအဆီးတွေကိုဖြိုခွဲပစ်ခြင်းပဲဖြစ်ပါတယ်နှက်ဆိုင်တဲ့မသိစိတ်ဟာသိမ်မွေ့ဝေဒနာတွေကိုခံစားနေရတာဖြစ်ပါတယ်အပေါ်ရန်ဖြစ်တဲ့အသိစိတ်ကတော့သိမ်မွေ့ဝေဒနာတွေကိုဖြစ်နေမှန်တောင်းမသိပါဘူး။နှစ်ဆိုင်တဲ့အပိုင်းကဝေဒနာတွေကိုတုံ့ပြန်လုပ်နေပါတယ်။ဒီလိုတုံ့ပြန်နေတာတွေကိုမိမိရဲ့စိတ်ရဲ့အပေါ်ယံပိုင်းကတော့မသိပါဘူး။စိတ်ရဲ့အပေါ်ယံပိုင်းကိုအုံနှောက်အသိဉာဏ်စိတ်တမယဉာဏ်တို့နဲ့သွန်သင်ဆုံးမပြီးတော့အေးငြိမ်ချမ်းသာလာအောင်ဖြစ်စီပေမယ်လို့စိတ်ရဲ့နှစ်ဆိုင်တဲ့အပိုင်းကတော့ပိုးပိုပြီးဒုတယ်ကြီးမားလာပါတယ်။ဒီအတွင်းစိတ်ကိုပြောင်းလဲပေးနိုင်မှသာဆင်းရဲဒုက္ခဖြစ်စေတဲ့အကုသို့ဒုစရိုက်တွေကကင်းပြီးနိဗ္ဗာန်ကို မျက်မှောက်ပြုနိုင်မှာဖြစ်ပါတယ်။ဒီနဲ့ဆိုင်တဲ့စိတ်ရဲ့စင်ကန်းတော်တို့လုတ်တက်တဲ့အကျင့်ကြောင့်တစ်ချိန်လုံးပဲဝေဒနာတွေကိုတုံ့ပြန်လုပ်နေခြင်းဖြစ်ပါတယ်။ဒီကမ္မထန်းဤကိုကျင့်ခြင်းအားဖြင့်စိတ်ရဲ့အပြင်ပိုင်းနဲ့အနက်ဆိုင်ဆုံးအပိုင်းကိုပိုင်းခြားထားတဲ့အတားအဆီးတွေပျောက်ွယ်သွားကြပြီးစိတ်ရဲ့အပေါ်ယံပိုင်းတွေကလည်းသိမ်မွေ့ဝေဒနာကိုသိရှိခံစားလာနိုင်ပါလိမ့်မယ်။ရုပ်တရားတစ်ခုလုံးနံတရားတစ်ခုလုံးကိုသတိရှိပြီးရှုမှတ်လာတတ်ပါလိမ့်မယ်။ခန္ဓာကိုယ်တစ်ခုလုံးမှာဖြစ်ပျက်နေတာတွေကိုသိရှိလာပြီးကိုယ်တွင်းမှာဖြစ်ပျက်နေတဲ့ဝေဒနာတွေကိုသိရှိနေဖို့ရကပိုပြီးအရေးကြီးကြောင်သိရှိလာပါလိမ့်မယ်။ဒုတိယအရေးကြီးချက်ကတော့ဝေဒနာတွေကိုရှုနေစဉ်အခါမှာပဲစိတ်ရဲ့အကျင့်ပုံစံဟာပြောင်းလဲလာခြင်းဖြစ်ပါတယ်။စိတ်ရဲ့အရင်ကအကျင့်ပုံစံကတော့ဝေဒနာတွေကိုတုံ့ပြန်လုပ်ဖို့ဖြစ်ပါတယ်အခုတော့ပိုးပို့ပြီးတော့ဥပက္ခစိတ်ဖြစ်နေပြီးတော့ခန္ဓာကိုယ်တစ်ခုလုံးမှာသိမ်မွေ့ဝေဒနာတွေကိုသာခံစားရစပြုလာပါတယ်ဒါပေမဲ့အကျင့်ဟောင်းကမကုန်သေးတော့မခံတာတဲ့ဒုက္ခဝေဒနာတွေကိုခံစားရတဲ့အခါကျတော့တုံ့ပြန်မှုတွေလုံမြဲလုပ်နေတုံးပါပဲဒီလိုအချိန်အခါမျိုးမှာယောဂီဟာရေအောက်ထဲမှာခေါင်းမြုပ်သလိုပါပဲ။နောက်ရေအောက်ထဲကတခါခေါင်းပြန်ပေါ်လာပြန်တော့"ဩဒီဝေဒနာတွေဟာမြဲနေကြတာဒီမှမဟုတ်ပါပဲ။ပြောင်းလဲနေကြတာဒီပဲ။မမြဲတဲ့အနိစ္စတွေပဲလို့တတိတရားနဲ့ရှုလာနိုင်ပါလိမ့်မယ်။ဒီတော့စိတ်ကဥပက္ခဖြစ်နေပြန်ပါတယ်။ဒီလိုနဲ့အကျင့်ဟောင်းကြောင့်လူဟာရေထဲမြုပ်လိုက်ရေပေါ်ပေါ်လိုက်နဲ့ဖြစ်နေပါတယ်။ဒါပေမဲ့တခါလေးလောက်သာပဲရေပေါ်မှာပေါ်နိုင်တယ်ဆိုရင်တောင်ပဲတော်လှပါပြီ။အစပြိုးလာပါပြီ။ဒီတခဏလေးတွေကနေပြီးစက္ကန့်ကလေးတွေကနေပြီးမိနစ်ကလေးတွေမကြာခင်ပဲတဏှာကြီးတရားထိုင်တဲ့အချိန်မှာအချိန်ပြည့်တဏှာကြီးလုံးယောဂီရဲ့ခေါင်းဟာရေပေါ်မှာပေါ်နေတာကိုတွေ့နေရပါလိမ့်မယ်။တရားထိုင်နေစဉ်မှာဘာပဲဖြစ်နေဘာပဲတွေ့နေစိတ်ကိုတည်ငြိမ်မြတ်တစွာထားပြီးတွန့်ပြန်မှုမလုပ်ဘဲအနိစ္စကိုသာတတိရှိနေရန်ဖြစ်ပါတယ်။ဒီဟာအတွက်ကိုယောဂီတို့ကကမ္မထာနည်းကိုစည်စည်ချာချာနားလည်ပြီးတည်တည်မြဲမြဲအလုပ်လုပ်ရန်ဖြစ်ပါတယ်။ဒီနည်းဟာနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ဖို့ဖြောင်ပြူးတဲ့မဟာလမကြီးဖြစ်တာမို့မှောင်မှောင်မိုက်မိုက်ကျဉ်ကျဉ်မြောင်မြောင်ပြေပောက်မရှိတဲ့လမ်းကြိုလမ်းကြားကလေးတွေမှာသွားပြီးညစ်တွေမနေကြပါနဲ့။နာစဉ်ကိုကောင်းကောင်းနားလည်ပြီးဤကမ္မထာနည်းကိုလည်းကောင်းကောင်းနားလည်ပြီးတော့မြတ်စွာဘုရားညွှန်ကြားတော်မူခဲ့တဲ့အတိုင်းလိုက်နာပြီးကျင့်ကြပါ။ဟိုနည်းဒီနည်းတွေနဲ့လည်းရောနှောရှုပ်ထွေးမလုပ်ကြပါနဲ့။မရေမတွက်နိုင်တဲ့ယောဂီတွေဒီလိုကျင့်သုံးကြပြီးလွတ်မြောက်ခဲ့ကြပါကြည်။ညွန်ပြတဲ့နည်းအတိုင်းတခြားဘာကိုမှမရောရှက်ပဲကြင်ကြပြီးစင်ရဲကထွက်ခဲ့ကြပါအတွင်းနဲ့ဆိုင်တဲ့စိတ်ထဲမှာတွေးထိနေရတဲ့သိမ်မွေ့ဝေဒနာတွေကိုအထူးအရေးပေးပါသတိရှိနေပါကိုတွေးဘာဝနာမရညာနဲ့ခံစားပြီးစိတ်ကိုဥပက္ခဖြစ်နေဖို့ရာကိုလေ့ကျင့်ပေးပါဒီလိုဆိုရင်စိတ်ရဲ့အကျင့်ဟောင်းတွေဟာပြောင်းလဲလာပြီးလူဒုက္ခဘဝဒုက္ခတန်တရာဒုက္ခစတဲ့ဆင်းရဲဒုက္ခနေတဲ့ကမလွဲမသွေလွတ်မြောက်ကြပါလိမ့်မယ်ဒီမှာလာနေတဲ့အချိန်ဒီမှာရတဲ့အခွင့်အရေးတွေဒီအံ့ဖွယ်ရကောင်းတဲ့ကမ္မထာနီးအံ့ဖွယ်ရကောင်းတဲ့တရားဓမ္မတွေကိုအကောင်းဆုံးအသုံးပြုပြီးယောဂီတို့ရဲ့အချုပ်အနှောင်တွေခြေခွင်းတွေကျိုးခွင်းတွေကိလေသာအညစ်အကြေးတွေလိုချင်တောင့်တမှုတွေမလိုချင်မုန်းထားမှုတွေအမြင်မှားတွေကလွတ်မြောက်ကြပြီးတကယ့်ချမ်းသာဒုက္ခအစစ်တကယ့်အေးငြိမ်းခြင်းအစစ်ဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ခံစားနိုင်ကြပါစေ ယောဂီတွေအားလုံးနှလုံးစိတ်ဝမ်းအေးချမ်းကြပါစေ။ချမ်းသာဒုက္ခခံစားနိုင်ကြပါစေ။ဘဝတုသဗ္ဗမင်္ဂလာခတ်သိမ့်သောမင်္ဂလာသည်ဖြစ်ပါစေသတည်း။